Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်စက်တင်ဘာလ22ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မခင်မြထွေးပါ။ရခိုင်ပြည်နယ်အတွင်းပြည်ပကရေးဆုံးသက်ရေးအ мян ဆုံးကင်တွယ်ဆောင်ရွက်ဖို့ဗီဒီယိုဝန်ကြီးချုပ်ထရီဆာမေကဒီနေ့ဒီကုလသမဂ္ဂအထွေထွေညီလာခံမိတ်ခွန်းမှာတိုက်တွန်းပြောဆိုသွားပါတယ်။နောက်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာတော့လူတွေထောင်ထဲချီစုဝေးပြီးတော့သမရအထူးကြေးတေးကိုစတင်ကပ်ကွက်ဆန္ဒပြကြပါတယ်။အရာပြည်ဟာရီကိန်းမုန်တိုင်းမာရီယာဝင်ရောက်တိုက်ခတ်သွားတဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာတော့ဒီနေ့ကြာသပတေးနေ့မိုးရီအချင်းချင်းဆက်ပြီးရွာနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့တူပြပြပေးသွားပါမယ်ရှင်။
အခုညပိုင်းသတင်းစာတွေဆက်သွယ်မေးမြန်းချက်တွေထဲမှာရခိုင်ပြည်နယ်ထဲမှာဒုက္ခသည်တွေကိုကူညီဖို့သွားတဲ့နိုင်ငံတကာကြက်ချင်နေအဖွဲ့ကိုချင်းချောက်နှောက်ရက်သူတွေထဲမှာဒေသခံမဟုတ်သူတွေဖြစ်တဲ့အကြောင်
းနိုင်ငံတကာအဖွဲ့ကြီးတို့ကျွန်တော်ကြိုးစားတဲ့နိုင်ငံတကာအဖွဲ့ကြီးတို့ကျွန်တော်တို့ကကူညီဖို့ဆင်နွှဲမယ်တို့တော့ခဏစီးနေကြမ်းမယ်ပေါ့ကိုလို့ဆင်တာကိုလုပ်မယ်ဆိုတဲ့ပုံစံမျိုးနဲ့တော့ရခိုင်ပြည်နယ်မှာလာလုပ်လို့တော့မ
ရရခိုင်ပြည်နယ်အစိုးရအဖွဲ့တွင်ရမှုပြောကြားချက်နဲ့အတူနိုင်ငံတကာအတိုင်းဝိုင်းဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါတွေနဲ့ပတ်သက်လာရင်အစိုးရထက်လုံခြုံရေးကိုကင်တွယ်နေတဲ့စစ်တပ်ရဲ့ဆောင်ရွက်ချက်တွေကိုပို့ပြီးတော့အာရုံစိုက်ပုံရကြောင်းသုံးသပ်ချက်တမရဘက်ကတော့အကြမ်းဖက်မှုတွေကိုကင်တွယ်ဖြစ်ရှင်းရမှာဥပဒေနဲ့အညီဖြစ်အောင်သတိထားဆောင်ရွက်နေတဲ့အကြောင်းတမရကာကွယ်ရေးဦးစီးချုပ်ကပြောကြားချက်တွေကိုနှာစင်ချာမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကကြီးညာပါမယ်ရှင်
မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်ပြည်ပခါရီအဆုံးသက်ရေးအ мян ဆုံးကင်တွေဆောင်ရွက်ဖို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကနယူးယောက်မြို့ကုလသမဂ္ဂထရီညီလာခံမိတ်ခွန်းမှာပေါ်တူနေတော့ကတိုက်တွန်းပြောဆိုသွားပါတယ
် I call on the Burmese authorities to put an end to the violence allow humanitarian accessand fully implement the Annan commission.
စာသမှုတွေအဆုံးသက်ရေးဆောင်ရွက်ဖို့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့နဲ့အာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ချဲ့ဖော်ဖို့မြန်မာဆိုရအာဏာပိုင်တွေကိုကျွန်မတောင်းဆိုပါတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေပြောသွားတာပါ။အမေရိကန်ဒုသမ္မတမိုက်ပန်စ်ကလည်းရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာနိုင်ငံခြားရေးငြိမ်းချမ်းရေးကိုချင်းချောက်ရာရောက်နေတယ်လို့ဆိုပြီးဒီချက်တွေကိုဆုံးသက်ဖို့ကုလသမဂ္ဂအနေနဲ့ပြင်းပြင်းထန်ထန်အရေးယူဆောင်ရွက်သွားတဲ့အကြောင်းမနေ့ကလုံခြုံရေးကောင်စီစီဝေးမှာတိုက်တွန်းပြောဆိုသွားပါတယ်။ဒီအတော့အတွင်းအမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Patrick Murphy ဟာလည်းမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့ဒီကနေ့မှာတော့ရခိုင်ပြည်နယ်ကဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့အင်အားသုံးနေမှုတွေကိုအဆုံးသတ်ပြီးပြည်ပခအတွင်းထွက်ပြေးနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေအရေးရေရှည်ဖြစ်ရှင်းနိုင်မယ့်အဖြစ်တစ်ခုရှာဖွေဆောင်ရွက်သွားဖို့တိုက်တွန်းပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဩဂတ်စ်လကတချို့ပြန်ပြီးတော့ဖြစ်ခဲ့တဲ့အကြမ်းဖက်အခြေအနေတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရင်းဝန်ကြီး Rex Tillerson ကလည်းဒီလ19ရက်နေ့တုန်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ပါတယ်။အခုလိုနိုင်ငံတကာဖိအားတွေတွန်းမြင့်နေချိန်မှာပဲမြန်မာသမ္မတဦး Henry Banti မြန်မာဒုသမ္မတဦးဟင်နရီဘန်တီယူကတော့ရခိုင်ရေးကိုမြန်မာဆွေရကကင်တွယ်ဖြစ်ရှင်းနေတဲ့အကြောင်းနဲ့နိုင်ငံတကာကလည်းပူးပေါင်းပါဝင်ကူညီဖို့မနေ့ကကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာပြောဆိုသွားပါရဲ့ရှင်
။စစ်တွေမြန်မာတော့ယာနဲ့ချီတဲ့လူကြီးကလူသားချင်းစာနာမှုဆိုင်ရာထောက်ပံ့ရေးပစ္စည်းတွေပို့မှာကိုအတင်းဝင်ရောက်ဟန်တားခဲ့တာကြောင့်ရဲတွေကတနက်ဖောက်လူစုခွဲခဲ့ပြီးတန်တရားရှိသူ၈ဦးကိုနောက်ဆုံးဖမ်းဆီးလိုက်ရပါတယ်။မြန်မာဆွေရသတင်းထုတ်ပြန်ရေးကော်မတီရဲ့ညွှန်ကြားချက်မှာအင်အား300ရှိတဲ့ဒီလူကြီးက ICRC အပြည်ပြည်ဆိုင်ရာအချက်ချင်းဤဖွဲ့အနေနဲ့မောင်းထော်ဒေတာကဒုက္ခသည်တွေစီပို့မဲ့ထောက်ပံ့ပစ္စည်းတွေကိုပြန်ချပြီးဆက်လျင်မထွက်ဖို့တားမြစ်ခဲ့ကလုံခြုံရေးတပ်ဖွဲ့တွေကိုလည်းပြန်လည်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒီဆက်လျင်အနေနဲ့စစ်တွေမျိုးစင်ကြီးဖုံးဆက်ယူကြကဲစည်းစခန်းဤဘူဒီတောင်ဆက်လျစိတ်ကနေမထွက်ခွာခင်တင်ထားတဲ့မီးအိမ်တွေအမျိုးသမီးသုံးပစ္စည်းနဲ့အဝတ်စားပါဝင်ဒီထောက်ပံ့ပစ္စည်းတွေဟာဘင်္ဂါလီရီစီပို့မှလို့တန်တရားရှိပြီးမြို့နယ်ရခိုင်လူအုပ်ကအခုလိုတားမြစ်ခဲ့တာလို့ဒေသခံရရှိသူကဆိုပါတယ်။တန်ဃာတော်တွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေပါပူးပေါင်းပြီးလူအုပ်ကြီးကိုဖျောင်းဖျားခဲ့ပေမဲ့လူအုပ်ဘက်ကဂျင်ကလီတွေ၊ဂဲတွေ၊မိရှုထားတဲ့ဓာတ်စီပလင်းတွေနဲ့ပစ်ပေါက်ခဲ့တာကြောင့်နောက်ဆုံးမိုးချုပ်ကြီးမှာတနက်ဖောက်လူစုခွဲခဲ့ရကည7:00 ခန့်မှာလူစုခွဲသွားခဲ့တယ်လို့မြို့မြေဖွာသူကလည်းရှင်းပြပါတယ်။တမရော်အနေနဲ့ပါနောက်ဆုံးအားဖြည့်ပြီးတဲ့ဒီလူစုခွဲမှုထဲမှာရဲတပ်ဖွဲ့ဝင်ရှုဒဏ်ရာအနည်းငယ်ရခဲ့ပြီးလူအုပ်ထဲမှာပါတဲ့တန်တရားရှိသူ၈ဦးကိုဆက်လက်စစ်ဆေးမှုတွေလုပ်နေတယ်လို့အစိုးရသတင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။တကယ်တော့ဩဂတ်လ25ရက်နေ့မှာမြန်မာအများအခေါ်ဘင်္ဂါလီသူတို့အခေါ်ရိုဟင်ဂျာချမ်းဖက်အုပ်စုအနေနဲ့လုံခြုံရေးစခန်းတွေကိုတပြိုင်တည်းတိုက်ခတ်ပြီးတမရော်ဘက်ကနေမြေရှင်းလင်းတိုက်ခတ်ရမှာ လူတွေရာနဲ့ချီတေးခဲ့ရပြီးရွာပေါင်းများစွာမိရှုခံရကစစ်ပွဲပဋိပက္ခတွေကနေလွတ်ဖို့လူပေါင်းသိန်းတွေနဲ့ချီပြည်တွင်းနဲ့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ရပါတယ်ခင်ဗျာ
အီရန်နိုင်ငံရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုကန့်သက်တဲ့2015ခုနှစ်နိုင်ငံတကာသဘောတူစာချုပ်ကိုအမေရိကန်ဘက်ကပြန်ရုပ်သိမ်းတင်မတင်ဆုံးဖြတ်ထားပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ်ကပြောပါရယ်ကျွန်တော်အနေနဲ့တော့ဆုံးဖြတ်ထားပြီးပါပြီခင်ဗျားတို့ကိုနောက်ပိုင်းမှာအသိပေးသွားမှာပါလို့သမ္မတထရမ်ကနယူးယောက်မြို့မှာပါလက်စတိုင်းသမ္မတမမွတ်အဘက်စ်နဲ့အတူတပ်ပုံရိုက်ခံချိန်အတွင်းမှာဆွေးနွေးတောက်တွေကိုပြောဆိုသွားပါရယ်အီရန်နျူကလ িয়ার သဘောတူညီချက်ဟာအမေရိကန်လက်မှတ်ရေးထိုးခဲ့တဲ့အဆိုအဝါဆုံးသဘောတူညီချက်တွေထဲကတစ်ခုဖြစ်တယ်လို့လည်းသမ္မတကအင်္ဂါနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာပြောဆိုသွားတာပါဒီသဘောတူစာချုပ်ကိုအရင်သမ္မတဘရက်အိုဘားမားလက်ထက်မှာသဘောတူခဲ့တာပါဒီသဘောတူညီချက်အရအီရန်အနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုရပ်ဆိုင်ပြီးတော့အပြန်အလှန်အဖြစ်နိုင်ငံတကာကအီရန်ပေါ်မှာချမှတ်ထားတဲ့စီးပွားရေးအရတန်ခတ်ပိတ်ဆို့မှုကြီးတွေကိုဖယ်ရှားပေးခဲ့တာဖြစ်ပါတယ်အီရန်အနေနဲ့ဒီနိုင်ငံတကာသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်နေပြီးချိုးဖောက်တာမရှိဘူးလို့အီရန်သမ္မတဟက်ဆန်ရိုဟာနီကပေါ်တူနီကကုလသမဂ္ဂအထွေထွေညီလာခံမှာပြောသွားပါတယ်အီရန်ဘက်ကတော့ဒီသဘောတူစာချုပ်ကိုစပြီးတော့ချိုးဖောက်မှာမဟုတ်ဘဲတကယ်လို့နိုင်ငံတစ်ခုခုကချိုးဖောက်ခဲ့မယ်ဆိုရင်လေဒီအတွက်အီရန်ဘက်ကပြက်ပြက်သားသားတုံ့ပြန်ကင်တွယ်သွားမှာဖြစ်တယ်လို့အီရန်သမ္မတကပြောဆိုခဲ့ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာတော့ဒီနေ့လူတွေထောင်နဲ့ချီစုဝေးပြီးသမ္မတရိုဒီဂိုဒူတာတေကိုဆန့်ကျင်ကန့်ကွက်ဆန္ဒပြနေကြပါတယ်။သမ္မတဒူတာတေလက်ထက်အာဏာရှင်စနစ်ပြန်ရောက်သွားမှာကိုတိုင်းပြည်ကိုသတိပေးတဲ့အနေနဲ့အခုလိုဆန္ဒပြခဲ့တာလို့သူတို့ကဆိုပါတယ်။1982ခုနှစ်ကအာနာရှင်အောင်ဖာဒီနန်မာကော့စ်တိုင်းပြည်မှာစစ်အုပ်ချုပ်ရေးကြီးညာခဲ့တဲ့နှစ်ပတ်လည်နေ့မှာမနီလာမြို့တော်ကနေရာအတော်များများမှာစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အာနာရှင်အောင်မာကော့စ်ရဲ့ရက်စက်တဲ့ဖိနှိပ်အုပ်ချုပ်မှုတွေကတော့1986ခုနှစ်လူမှုအုံကြမှုကြီးကြောင့်အဆုံးသတ်ခဲ့ပါတယ်။လက်ရှိသမ္မတဒူတာတေဟာသူအားကြတဲ့အာနာရှင်အောင်မာကော့စ်ကိုပဲအာနာရှင်ဆက်ဆံလှုပ်ဆောင်လာနေတယ်လို့ဆန္ဒပြသူတွေကဝေဖန်နေကြပါတယ်။ပြီးခဲ့တဲ့နှစ်ကသမ္မတဒူတာတေတာဝန်ဆယူပြီးမကြာခင်မှာပဲရဲတပ်ဖွဲ့ဝင်တွေအနေနဲ့တရားမဝင်မွေးစေဝါရောင်းဝယ်သူတွေကိုအကြီးအကျယ်နှိမ်နှင်းဖို့ညွှန်ကြားခဲ့တယ်လို့ဒီနှိမ်နှင်းမှုတွေအတွင်းမွေးစေဝါရောင်းသူတွေဖြစ်တန်တရားရှိတဲ့သူထောင်နဲ့စီတည်ဆုံးခဲ့ရပါတယ်။ဒီတပ်ဖြတ်မှုတွေနဲ့ပတ်သက်လို့လူ့ခွင့်ရေးအဖွဲ့တွေနဲ့နိုင်ငံတကာဆွေးနွေးတွေကဝိုင်းဝန်းရှုတ်ချပေးမဲ့လဲအောက်သက်ကြေပြီးစကားကိုခက်ပြက်ပြက်ပြောတတ်တဲ့သူကိုဖိလစ်ပိုင်လူထုအများစုကတော့အကြီးအကျယ်ထောက်ခံနေစေပါ။အခုလဲအစ္စလာမစ်သတိကြွားတွေကိုနှိမ်နှင်းဖို့နိုင်ငံတောင်ပိုင်းမှာစစ်အုပ်ချုပ်ရေးကြီးညာထားတာကိုတက်တန်းထတ်တိုးမယ်လို့သမ္မတဒူတာတေကချင်းချောက်ပြောဆိုထားတယ်လို့ကိုယ့်ရဲ့သားသမီးပါမချင်တရားမဝင်မှုရေးဆေးရောင်းဝယ်သူဖြစ်လာရင်တော့ဘယ်သူကိုမဆိုတတ်ဖြတ်ပြစ်ဖို့ရဲတပ်ဖွဲ့ဝင်ကိုညွှန်ကြားထားတယ်လို့မနေ့ကပြောခဲ့ပါတယ်ခင
်ဗျ။ UAE American Tan ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်မှာတော့ဆိုင်းတိုမီတာ24 kHz 12395ဆိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 93235ဆိုင်းတိုမီတာ51 kHz 5885စနီတနူးနေမှာဆိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေဂျာတာဘရီနီညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။အေယာပြည်ဟာရီကိန်းမုန်တိုင်းမာရီယာဝင်တိုက်သွားခဲ့တဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာဒီကနေ့ဂျာတာဘရီနီမိုးရီအပြင်းထန်ဆက်ရွာနေပါတယ်။ကျွန်းတစ်ခုလုံးလျှက်စင်ပြီးပြတ်တောက်နေပြီးတော့နေရာတော်များများမှာရေကြီးနေတယ်လို့လူတဦးထက်မနည်းသိဆုံးခဲ့ရပါတယ်။ဒီကနေ့မှာတော့မုန်တိုင်းဟာဒိုမီနီကန်ရီပက်ဘလစ်ကျွန်းနိုင်ငံကိုဝင်ရောက်ခဲ့ပြီးတော့ပေါ်တိုရီကိုကျွန်းလောက်မခံရပေမဲ့လည်းအဲ့ဒီမှာလည်းမုန်တိုင်းကြံကိုအပြင်းထန်ခံနေရတာပါ။မာရီယာမုန်တိုင်းဟာပေါ်တိုရီကိုကျွန်းမှာတော့နှစ်ပေါင်း90နီးပါးအတွင်းအဆိုးဝါးဆုံးတိုက်ခဲ့တဲ့ဟာရီကိန်းမုန်တိုင်းဖြစ်ပါတယ်။နေရာတစ်ခုနဲ့တစ်ခုအကြားအဆက်အသွယ်တွေပြတ်တောက်နေတာကြောင့်ပျက်စီးဆုံးရှုံးမှုအတိုင်းအတာကိုတိတိကျကျသိရဖို့မလွယ်သေးပါဘူး။ရရှိသလောက်အချက်လက်တွေအရကတော့အားတက်စရာမရှိဘူးလို့ပေါ်တိုရီကိုအရေးပေါ်အခြေအနေစီမံခန့်ခွဲရေးဌာနအကြီးအကဲအက်ဖနာဂေါမက်စ်ကပြောပါတယ်။မုန်တိုင်းသွားရာလမ်းတစ်လျှောက်မှာအရာဝတ္ထုတွေအားလုံးထိခိုက်ပျက်စီးသွားတယ်လို့သူကပြောပါတယ်။ကျွန်းတစ်လျှောက်ရာနဲ့ချီတဲ့လုံခြုံရေးခိုးလုံရေးစခန်းတွေဖွင့်ထားပြီးတော့မုန်တိုင်းတန်တက်သူ11,000ကျော်ခိုးလုံနေကြပါရဲ့ရှင်
။မက္ကဆီကိုနိုင်ငံမှာတော့အနည်းဆုံးလူပေါင်း230ကျော်တည်ဆုံးခဲ့တဲ့ငလျင်ပြည်ကယ်ဆယ်ရေးအဖွဲ့တွေအနေနဲ့ဒါဇင်တွေနဲ့ချီတဲ့အစာအုပ်ပြည့်တွေကြားပိတ်မိသူတွေကိုဒီနေ့ဆက်ရှာဖွေနေကြပါတယ်။မက္ကဆီကိုမြို့ကချောင်းချောင်းတွင်ရှာဖွေမှုကတော့အပျက်စီးပုံတွေကြားထွက်မရပဲပိတ်မိနေတဲ့ချောင်းသူတွေကိုမနေ့ကတွေ့ပြီးအသက်ရှင်နေကြောင်သူမကလက်လှုပ်ပြခဲ့ပြီးမှခက်ခက်ခဲခဲကဲထုတ်ပေးနိုင်ခဲ့ပါတယ်။ဒီကဲတဲမှုကိုမနေ့ညတစ်လျှောက်လုံးကနေဒီနေ့မနေ့စောပိုင်းအထိအချိန်ယူသေးတယ်လုပ်ခဲ့ရမှာအပြည့်စည်းပုံတွေရွှေ့သွားပြီးထပ်ပြုံမကြလာအောင်သတိကြီးစွာနဲ့ထိထိလှုပ်ဆောင်ခဲ့ရပါတယ်။ပြင်အား9.1ရှိတဲ့ဒီအင်္ဂလင်ကြီးအင်္ဂါနေ့ကလှုပ်ပြေးကြတဲ့ကဒီကြောင်းတင်ရှာဖွေမှုတွေမှာစုစုပေါင်းအလောင်း25လောင်းတွေ့ခဲ့ပြီးအဲ့ဒီထက်ကအများစုကတော့ကလေးငယ်တွေဖြစ်ပါတယ်ခင်ဗျ။
နိုင်ငံတကာမဟာမိတ်အင်အားနဲ့ပူးပေါင်းဆောင်ရွက်မှုတွေပုံမှုခိုင်မာအားကောင်းလာအောင်လှုပ်ဆောင်ရေးဟာအမေရိကန်စီးရေးမဟာဗျူဟာအတွက်အရေးကြီးတဲ့အရာတစ်ခုဖြစ်တယ်လို့အမေရိကန်ကာဝေးရေးဝန်ကြီးဂျင်မက်တစ်စ်ကပြောပါရယ်။ပင်နိုင်ငံမှာကိုယ့်တူတဲ့အင်အားနဲ့မအောင်မြင်နိုင်ဘူးလို့ပေါ်ရူနီကဝါရှင်တန်မြို့တော်ပြင်ပမှာလုပ်တဲ့အခမ်းအနားတစ်ခုမှာဝန်ကြီးမက်တစ်စ်ကပြောကြတာပါ။ပင်ကွန်စစ်ဌာနချုပ်ကိုရောက်လာတဲ့ဩစတြေးလျကာဝေးရေးဝန်ကြီးမာရီစပိန်ကိုကြိုဆိုရင်းနဲ့ဒီဩစတြေးလျနိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့ယုံကြည်ရတဲ့မဟာမိတ်ဖြစ်တယ်ဆိုတာကိုဝန်ကြီးမက်တစ်စ်ကပြောသွားပါရယ်။အမေရိကန်နဲ့ဩစတြေးလျနှစ်နိုင်ငံအကြားရင်းနှီးမှုကိုနှစ်နိုင်ငံကာကွယ်ရေးဝန်ကြီးတွေကထပ်မံအတည်ပြုပြောဆိုခဲ့ကြသလိုမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအန္တရာယ်အပါအဝင်ကမ္ဘာကြီးကြုံတွေ့နေရတဲ့အိဆာရက်တွေနဲ့ပတ်သက်ပြီးတော့လည်းဝန်ကြီးနှစ်ဦးတကပိတ်ဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားရင်းနဲ့ပတ်သက်လို့လက်တလောမှာတန်တမာရင်းနှီးနဲ့ဆက်လက်ကန်တွဲဖြစ်ရှင်းနေဆဲဖြစ်ပေမဲ့လည်းကိုကိုကိုကာကွယ်ဖို့အတွက်ရောနောက်အမေရိကန်ရဲ့မဟာမိတ်တွေကိုကာကွယ်ဖို့အတွက်ပါစီးရင်းနှီးသုံးရင်သုံးရလိမ့်မယ်ဆိုတဲ့လက်တွေ့အခြေအနေတစ်ခုဖြစ်လာတဲ့အပေါ်မှာလည်းအတိအမှတ်ပြုလက်ခံထားတယ်လို့ကာကွယ်ရေးဝန်ကြီးမက်တစ်ကပြောသွားပါတယ်ရှင်။
IS Islamic State တွေတင်ပိုက်ထားတဲ့အီရတ်နိုင်ငံကဟာဝေဂျာမြို့ကိုအစိုးရတပ်တွေကပြန်လည်တင်ပိုက်ဖို့ထိုးစစ်တွေစတင်လိုက်ပြီလို့အီရတ်ဝန်ကြီးချုပ် Haider al-Abadi ကဒီနေ့ကြေညာလိုက်ပါတယ်။ IS State တွေနောက်ဆုံးထိန်းထားတဲ့ဒေသတွေကတခုဖြစ်တဲ့ဒီဟာဝေဂျာမြို့ဟာအီရတ်နိုင်ငံမြို့တော်ဘက်ဒတ်ရဲ့မြောက်ဘက်မိုင်150ဂန်အကွာမှာရှိပြီးယေနန်မြို့တော်ဖြစ်တဲ့ကာကွတ်ရဲ့အနောက်ဘက်မှာရှိတာပါ။2014ခုနှစ်ကတည်းက IS တွေကြောင့်ဒီဟာဝေဂျာမြို့ကိုတင်ပိုက်ခဲ့တာအပြင်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသအခြေခံကိုလည်းထိန်းသိမ်းလာခဲ့ပါတယ်။တကယ်တော့အဲ့ဒီအချိန်ကစပြီးလွန်ခဲ့တဲ့3နှစ်အတွင်းအရသာ3000ကျော်စစ်ဘေးလွတ်ရာကိုထွက်ပြေးခဲ့ရပြီးဆက်ချက်နေသေးတဲ့လူပေါင်း 7500 ဟာလည်းအကြီးအကျယ်စစ်တမ်းတွေခံနေရတယ်လို့ကုလသမဂ္ဂဘက်ကထုတ်ပြောထားပါတယ်ခင်ဗျာ
။ကြာသပတင်းနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွေနဲ့ကိုဝင်းမင်းတို့ကြေညာပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မြင့်မြန်ချက်တွေဆက်တိုက်နားဆင်ရပါမယ်။ရခိုင်ပြည်နယ်စစ်တွေမြို့မှာနိုင်ငံတကာကြက်ချေနေဖွဲ ICRC ရုံးကိုလူစုဝလူဝင်းနဲ့ဝိုင်းဝန်းချင်းချောက်ခဲ့ကြတဲ့သူတွေထဲမှာဒေသခံမဟုတ်သူတွေပါဝင်နေကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူကပြောပါရယ်ဗုဒ္ဓဦးနေညပိုင်းကဖြစ်ပွားခဲ့တဲ့ ICRC အဖွဲ့ရဲ့ထောက်ပံ့ရေးတင်မောကိုမင်းညာကလူစုလူဝင်းနဲ့တာစီခံရတဲ့အဖြစ်မျိုးတွေကိုရှောင်ရှားဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုသက်ဆိုင်ရာအာဏာပိုင်တွေနဲ့ညှိနှိုင်းဆောင်ရွက်ဖို့လိုအပ်ကြောင်းလည်းသူကပြောသွားပါရယ်သတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မမြင့်မြတ်ခိုင်ကစုံစမ်းတင်ပြထားပါရဲ့ရှင
်စက်တင်ဘာ20ရက်နေ့ညပိုင်းကစစ်တွေမျိုးစင်ကြေဘုံမှာဘူဒီတောင်မောင်တော်ကအိုးရင်ဆွန့်ခွာခဲ့ကြရတဲ့ဒုက္ခသည်တွေအတွက်ကုညီထောက်ပံ့ရေးပစ္စည်းတွေသွားပို့မဲ့နိုင်ငံတကာကြက်ချီနီအဖွဲ့ ICRC ရဲ့ထောက်ပံ့ရေးတင်မောကိုလူစုလူဝေးနဲ့ဟန့်တားခဲ့တာကြောင့်လုံခြုံရေးရဲတပ်ဖွဲ့တွေကမျက်ရည်ယူပုံတုံးပြီးလူစုခွဲခဲ့ရတာပါအဲ့ဒီဖြစ်စဉ်မှာဒေသခံတွေပါဝင်တာမရှိဘဲ ICRC ကိုအကြောင်းပြပြီးဂျားတွေကတင်းငိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်နေသူတွေရှိနေတယ်လို့ဥတည်မောင်ဆွေကအခုလိုပြောပါတယ
်ဒေသခံတွေလုပ်တယ်ဆိုတာမပြောပါနဲ့ကျွန်တော်ဒေသခံတွေလုပ်တာမဟုတ်ဘူးဒီကဖြစ်စဉ်ဖြစ်တဲ့အချိန်မှာဒေသခံတယောက်မှမပါဘူးဒီမှာဒေသခံတယောက်မှမပါဘူးကျွန်တော်တို့ဒီမြို့မှာနေနေတာဒီမှာရှိလူမျိုးတက်ဖို့ဝင်နေတော့ကျွန်တော်ဒီမှာအနိကဝိပကတော့ထိနေလူတွေပြောရခါမှာဒေသခံလုံအောင်မပါဘူးဟောဒီမှာဒေသခံဒီမှာရှိတဲ့စီကံထင်းသေးတန်ခါတော်တွေပါတွားထိန်တော်လေဒီလိုပြောရစကားလည်းနားမထောင်ခုနှစ်ကြိမ်လောက်ကျွန်တော်တို့သွားရောက်ပြင်းနေဒီလိုဆိုဒါတော်လည်းလက်မခံ ICRC ကိုအကြောင်းပြပြီးတော့အကြောင်းပြပြီးတော့အဓိကတော့ဒီတင်းငင်းအေဂျင့်မှုပြက်အောင်စုပူအောင်ဒါလုပ်တာပါဒါနောက်ဘက်ကနေပြီးတော့ဒီဟာကိုခွင့်ကောင်းယူပြီးတော့ဒါလုပ်မဲ့အဖွဲ့ကြီးရတယ်ဒါအစင်းလေးရှိနေပါလေ
နိုင်ငံတကာချက်ချီနီအဖွဲ့ ICRC အနေနဲ့လည်းဗုဒ္ဓဟူးနေ့ညပိုင်းကအကူအညီထောက်ပံ့ရေးပစ္စည်းတွေပို့ဆောင်ဖို့လုပ်ရမှာအစိုးရကိုအကြောင်းကြားထားတာမရှိခဲ့ဘူးလို့လည်းသူကဆိုပါတယ်။မြန်မာအစိုးရအနေနဲ့နိုင်ငံတကာရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေကိုကန့်ကွက်ခြင်းမရှိသလိုနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းရခိုင်ပြည်နယ်တွင်ထောက်ပံ့ရေးပစ္စည်းတွေပို့ဆောင်ရမှာအစိုးရကိုအကြောင်းကြားပြီးစနစ်တကျလှုပ်ဆောင်ဖို့လိုတယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေက VOA ကိုပြောပါတယ်
။ဒီနိုင်ငံတကာအဖွဲ့အစည်းတွေကိုကျွန်တော်ကန့်ကွက်တာမဟုတ်ဘူး။ကျွန်တော်ထောက်ခံတဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုကျွန်တော်ကြိုဆိုတဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုကျွန်တော်တို့ကအကူအညီမှုဆင်းနေမယ်။တို့တော့ခုနကစီးနဲ့ကမ်းနေပေါ့။ဟောဒါပြီးတော့ကိုလို့ရှင်ကကိုလုတ်မယ်ဆိုရင်ပုံစံမျိုးနဲ့တော့ရခိုင်ပြည်နယ်မှာလာလုတ်လို့တော့မရဘူးပြောတာ။ဒါပြောတာတော့တို့အားလုံးအားဒီမှာရှိတဲ့ဒီလူမျိုးတရားလုံးကခုနပြောလို့ဒီမှာရှိတဲ့ဒီလူမျိုးတစ်ဖက်ဝင်နေတော့ဒီအစိုးရအဖွဲ့နဲ့တော့ဒါအကုန်လုံးဒါပူးပေါင်းပြီးတော့ဒါဆော်ဝဲနေတဲ့ဟာဖြစ်ပါတယ်။ဒါပြောတာဒီ ICRC ကိုကန့်ကွက်တာမဟုတ်ပါဘူး။ဒါ ICRC အဖွဲ့ရခုနပြောလို့ခုနပြောလို့သူရဲ့တက်မှတ်တဲ့စီကံတိုင်းပဲအဲ့ဒါမလုတ်တာဖြစ်တဲ့တွေ့။ဒါပြောတာဒီလူမျိုးဒီကိစ္စကဖြစ်သွားတော့အကျိုးဆောင်လည်းကျွန်တော်တို့ဒါငွေကအဖွဲ့ယူရတာကျွန်တော်တို့ကဒါအရှင်းပြထားမှဖြစ်ပါ
မောင်တော်ဒေတာကနေရဲစွန့်ခွာထွက်ပြေးနေသူတွေအတွက်ကြက်ချီနီလှူရှာမှုအဖြစ်ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့အပြည်ပြည်ဆိုင်ရာကြက်ချီနီကော်မတီ ICRC အဖွဲ့ရဲ့ထောက်ပံ့ရေးသင်္ဘောကိုလူစုလူဝေးနဲ့ဟန်တားမှုမှာပါဝင်သူ၈ဦးကိုစီစစ်ထိန်းသိမ်းထားစေဖြစ်တယ်လို့မြန်မာအစိုးရဘက်ကတော့သတင်းထုတ်ပြန်ထားပါတယ်။အခုတစ်ခေါက်ရခိုင်ပြည်နယ်တွင်မှာကူညီထောက်ပံ့ရေးသင်္ဘောတားဆီးခံရတဲ့ဖြစ်စဉ်ဖြစ်ပေါ်တာဟာဒုတိယအကြိမ်ဖြစ်ပြီးစတေမာလလေတုန်းကလည်းမြန်မာနိုင်ငံကြက်ချီနီအသင်းရဲ့ကယ်ဆယ်ရေးပစ္စည်းတွေတင်ဆောင်လာတဲ့ရင်သားစီခံရတဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပါသေးတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသကဥယျာဉ်စွန့်ခွာထွက်ပြေးခဲ့ရသူတွေကိုအကူအညီပေးဖို့အတွက်ထောက်ပံ့ရေးတင်မော်လူစုလူဝေးနဲ့သားစီခံရတဲ့ဖြစ်စဉ်ဟာအမေရိကန်နိုင်ငံသားရေးဒုတိယဝန်ကြီးပက်ထရစ်မာဖီဦးဆောင်တဲ့အမေရိကန်တန်တမန်အဖွဲ့ရခိုင်ပြည်နယ်ကိုရောက်ရှိနေခြင်းနဲ့လည်းတိုက်ဆိုင်နေပါလိမ့်ရှင်
။မမြင့်မြတ်ခိုင်ပြောသွားတာပါရှင်။ကုလသမဂ္ဂထရီညီလာကံမှာမြန်မာဒုတိယသမ္မတကရခိုင်ပြည်နယ်မတိမငိအခြေအနေတွေနဲ့ပတ်သက်လို့အစိုးရရဲ့စာရွက်ချက်တွေကိုထပ်မံရှင်းလင်းပြောဆိုခဲ့ပေမဲ့ဒါတွေဟာနိုင်ငံတကာရဲ့စိုးရိမ်မှုတွေဖိအားတွေကိုပြေပြောက်အောင်လုပ်ဖို့ထိရောက်မဲ့အလားအလာမျိုးတိတ်မရှိနိုင်ဘူးလို့အခက်အခဲတွေကမြင်ကြပါတယ်။ဒါပေမဲ့လည်းနိုင်ငံတကာအတိုက်အဝန်းအနေနဲ့အယတ္တအစိုးရထက်လုံခြုံရေးကိစ္စတွေကိုကင်တွယ်နေတဲ့စစ်တပ်ရဲ့စာရွက်ချက်တွေကိုအာရုံစိုက်နေတယ်လို့လည်းယူဆနေကြတာပါ။ရခိုင်ပြည်နယ်အရေးနိုင်ငံတကာရဲ့တုံ့ပြန်မှုတွေအပေါ်အခက်အခဲတွေရဲ့အမြင်ကိုတော့ကိုရနိုင်ကပြောပြပေးမှာပါရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနိုင်ငံတော်အခြေပြမိန်ကွန်းပြောပြီးတရားကြာမှာပဲမြမဒုသမရဦးဟန်နရီဗန်တီယူကရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခတွေကိုမြမအစိုးရအနေနဲ့အဓိကအလေးပေးကင်တွယ်ဖြေရှင်းနေတယ်လို့ကုလသမဂ္ဂအထွေထွေညီလာခံအတွင်းမှာပြောကြားခဲ့ပါတယ်။ရခိုင်ပဋိပက္ခနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ဝေဖန်မှုတွေဖိအားတွေတိုးလာနေတဲ့အချိန်မှာမြမဒုသမရဲ့ပြောကြားချက်ကြောင့်မြန်မာနိုင်ငံပေါ်ကျနေတဲ့ PR တွေဘလောက်ထိထိန်းထားနိုင်မလဲဆိုတာကိုမြမအရေးလေ့လာသူဥအောင်သူငင်းကတော့အခုလိုသုံးသပ်ပါတယ
်ဒုသမ္မတကဒီကုလသမဂ္ဂအထွေထွေညီလာခံမှာပြောတဲ့မိန့်ခွန်းကလည်းဘယ်လိုဖြစ်နေလဲဆိုတော့ဟိုကိစ္စတော်တော်များများမှာဒီနိုင်ငံတော်ကြီးအတိုင်းအမြန်ပုံကူမိန့်ခွန်းကိုပြန်ကိုးကားတယ်ခဏခဏကလည်းအကြောင်းအရာပိုင်းကလည်းပြန်ပြီးတော့ကိုးကားတာပေါ့နော်အတူတူညီပါလောက်ရှိနေပါတယ်ဆိုတော့အဲ့တော့အဓိကတော့ကျွန်တော်ရှင်းတဲ့ဒေါက်ဆန်းစုကြည်မိန့်ခွန်းကပဲဒီမူဝါဒသဘောဆန်တယ်ဆိုတော့ဒီမိတ်ကွန်းနဲ့လည်းနိုင်ငံတကာမိသားစုတွေကမကျေနပ်နိုင်ဘူးဆိုလို့ရှိရင်ကျွန်တော်ထင်တယ်ဒီဒုသမ္မတမိတ်ကွန်းလောင်းတဲ့တော့သိထူးခြားမဲ့အပြောင်းလဲမဟုတ်ဘူးထင်ပါတ
ယ်။ဒဂိုင်းမတိပကအတွင်းသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ဆိုသူတွေတိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒါပြင်မြန်မာအစိုးရတပ်တွေဘက်ကအင်အားလွန်ကျွန်တုံးတာတွေလူခွင့်ချိုးဖောက်တာတွေရှိခဲ့တယ်လို့လူခွင့်ဖွဲ့တွေနဲ့နိုင်ငံကအတိုင်းပိုင်းကလည်းဝေဖန်ပြစ်တင်ခဲ့ကြပါတယ်။အဲ့လိုအကြမ်းဖက်ဖိနှိပ်မှုတွေဆုံးသက်ဖို့အတွက်အများဆုံးပြင်းပြင်းထန်ထန်အရေးယူဆောင်ရွက်ဖို့အတွက်အမေရိကန်ကလုံခြုံရေးကောင်စီကိုတိုက်တွန်းခဲ့သလိုဗြိတိန်ဝန်ကြီးချုပ်ထရီဇာမေကလည်းဒီပဋိပက္ခကိုအများဆုံးကင်တွယ်ဖြေရှင်းဖို့အတွက်ထွေထွေညီလာခံအတွင်းမှာတိုက်တွန်းခဲ့ပါတယ်။ဒါအပြင်ဗြိတိန်နိုင်ငံမှာတင်နန်းတက်နေတဲ့မြန်မာတပ်မတော်ကတင်နန်းသားအရာရှိ9ယောက်ကိုတင်နန်းတက်နေတာကိုဆိုင်းငံ့ပေးဖို့အတွက်ဗြိတိန်ဘက်ကဆုံးဖြတ်ခဲ့ပါတယ်။နိုင်ငံကအတိုင်းပိုင်းရဲ့ PR တွေတိုးလာတာနဲ့ပတ်သက်ပြီးတင်းပွားမဂ္ဂဇင်းရဲ့ Editor ဟောင်းဦးတင်မောင်တန်းကအခုလိုပြောပါတယ
်နိုင်ငံတကာအစိုက်ဝင်းကမြန်မာပြည်ကိုနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေချတဲ့အခါမှာနှစ်ခုခွဲခြားတယ်လို့ထင်တယ်တစ်ခုကစစ်တပ်နဲ့ပတ်သက်တာပေါ့နော်ဒေါက်ဆန်းစုကြည်ကတော့လုံခြုံရေးကောင်စီနဲ့ထောက်ခံတယ်ဆိုပြီးသူတို့ကအတည်ပြုပြောတယ်ပေါ့လေတပ်ပြော်နဲ့ပတ်သက်ပြီးတော့စစ်စီရေးတွေမှာလူခွင့်ရေးနဲ့ပတ်သက်တဲ့ချိုးဖောက်မှုတွေရှိသလားဆိုတဲ့တန်ရတော့ရှိပုံရတယ်လို့ထင်တယ်အဲ့ဒီလိုရှိပုံရတဲ့အပေါ်မှာပဲတပ်မတော်တဲ့ဆက်ဆံရေးတွေကိုမူလတဲ့ကတော်တော်လေးခီးပေါက်ခဲ့တယ်ခါတတိသဘောတူညီချက်ပေါက်ဖြစ်တော်ရတယ်အဖြစ်တွေကိုအခုခါတန်တန်ဆိုင်ငံ့လိုက်တာတွေတွေ့ရတယ်ပေါ့နော်ဒီအကြောင်းကြောင့်ညီမပြည်ပေါ်မှာတက်ရောက်မယ်လို့မြည်တဲ့အခါမှာကျွန်တော်အနေနဲ့ကတော့နှမျိုးခွဲကြည့်ခြင်းနဲ့တခုကတပ်မတော်ကိုတက်ရောက်မှုနဲ့ဒေါက်ဆန်းစုကြည်ပေါ်တည်ရောက်မှုပေါ့နော်ဒေါက်ဆန်းစုကြည်ပေါ်တည်ရောက်မှုကတော့သိပြီးတော့ညားလာလိမ့်မယ်လို့မဖြစ်ဘူးဘာကြောင့်လဲဆိုတော့မြန်မာနိုင်ငံတွင်းမှာကွဲပြားနေတဲ့အင်အားစုတွေအားလုံးကိုညီညီချင်းချင်းစုစုစည်းစည်းဖြစ်အောင်လုပ်နိုင်တဲ့ခေါင်းဆောင်ဆိုလို့ဒေါက်ဆန်းစုကြည်မှတပါတခြားမရှိ
မြန်မာဆိုရဘက်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လက်ခံသွားမယ်လို့ပြောကြခဲ့သလိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒီပြဿနာကိုကူညီဖြေရှင်းပေးဖို့ပြောဆိုထားပါတယ်။နိုင်ငံတကာရဲ့ PR တွေရောချအောင်မြန်မာဆိုရအနေနဲ့ဘာတွေလုပ်သင့်လဲဆိုတဲ့အပေါ်မှာဥအောင်သူငင်းကတော့အခုလိုပြောပါတယ်
။ဟိုကျွန်တော်မြင်တာကအခုချိန်မှာမြန်မာဆိုရအနေနဲ့ပေါ့ဒီပြဿနာကိုဒါကိုအရေးကြီးတဲ့ crisis အကြတဲ့တခုလို့ကံကြွယ်သင့်တယ်လို့ကျွန်တော်ထင်ပါတယ်။အထူးသဖြင့်ဒီသံတမန်ရေးလောကထဲမှာအတော့ကိုရိုက်ခတ်မှုရ
ရှိနေတယ်ပေါ့နော်အဲ့တော့နောက်တစ်ခုကကျတော့ကျွန်တော်မြင်တာကအေးဒီရမ်းပြမီပုံပေါ့ဗျာဟို package သဘောမျိုးဒီမူဝါဒဆိုင်ရာဟိုဘာခေါ်မလဲကျွန်တော်တို့ဟိုအထုပ်အထည်နဲ့သဘောမျိုးတစ်ခုခုပြင်ပြပြင်လဲလို့တော့ကျွန်တော်ယူဆရခင်ဗျာ
ပြီးခဲ့တဲ့ August 25ရက်နေ့ကရိုဟင်ဂျာအစွန်းရောက်အကြမ်းဖက်ဖွဲ့တွေဘက်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ရာကနေပဋိပက္ခတွေတဖန်ပြန်ပြီးတော့ဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်အဲ့ဒီတိုက်ခိုက်မှုကြောင့်မြန်မာစိုးရဘက်ကလုံခြုံရေးအဖွဲ့ဝင်12ယောက်သေဆုံးခဲ့ပြီးတော့အကြမ်းဖက်တိုက်ခိုက်ခဲ့တဲ့ ARSC ရိုဟင်ဂျာအစွန်းရောက်အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ခဲ့ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်းအကြမ်းဖက်မှုတွေကိုကင်တွယ်တဲ့နေရာမှာစစ်အင်အားအသုံးပြုမှုကိုဥပဒေနဲ့အညီဖြစ်အောင်တတိထားဆောင်ရွက်နေတဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ကပြောပါတယ်မွတ်စလင်တွေအများစုနေတဲ့ရခိုင်မြောက်ပိုင်းဒေသတွင်းအကြမ်းဖက်မှုတွေပေါ်မြန်မာစစ်တပ်ကအင်အားအလွန်ကျွံသုံးဆွဲခဲ့တယ်ဆိုတော့နိုင်ငံတကာရဲ့ဆွဆွဲချက်တွေထွက်ပေါ်လာပြီးနောက်ပိုင်းကာကွယ်ရေးဦးစီးချုပ်ကအခုလိုပြောလိုက်တာပါမတ်တင်ဂီထိုက်ကစူးစီးတင်ပြထားပါလိမ့်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကိုမြန်မာအစိုးရကင်တွယ်နေတဲ့တလနီးပါအချိန်ကာလအတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုအစုလိုက်အပြုံလိုက်ထွက်ပြေးလာတာဟာစစ်တပ်ရဲ့အင်အားအလွန်အကျွံသုံးဆွဲမှုကြောင့်ဆိုပြီးနိုင်ငံတကာကစွပ်စွဲတာပါမြန်မာအစိုးရဘက်ကတော့စက်တင်ဘာလ5ရက်နေ့ကတည်းကဒေသတွင်းမှာတိုက်ပွဲတွေမရှိတော့တာလို့ပြောထားပါတယ်တမ်းတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဒေသအတွင်းစစ်အင်အားအသုံးပြုမှုကိုဥပဒေနဲ့အညီဖြစ်အောင်ဆောင်ရွက်နေတယ်လို့ပြောဆိုပါတယ
်။နေပြည်တော်မတည်ငြိမ်စေပြည်ညောကျွန်တော်တို့တပ်တွေနဲ့ရအောင်ထည့်ပြီးတော့ကျွန်တော်တပ်တွေထည့်တယ်ဆိုတော့တပ်တွေထည့်ခြင်းနဲ့ဖြစ်လို့မရဘူး။ကျွန်တော်တို့ကလည်းစောက်တော့ပြီးကြည့်နေတဲ့ပြဿနာချဖို့လုပ်ရည်လူတွေများကြီးရှိတယ်။ဒီလိုပြဿနာမချနိုင်အောင်လည်းကျွန်တော်တို့ကဟာဥပဒေကြီးအောင်စော်ရီထိန်းသိမ်းလုပ်ပ
ါရခိုင်ဒေသတွင်းကမွတ်စလင်တွေအပေါ်မှာစစ်တပ်ရဲ့ဖိနှိပ်မှုတွေကြောင့်လို့အကြောင်းပြပြီးပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲဗြိတိန်နိုင်ငံကမြန်မာစစ်တပ်အရာရှိတွေကိုတင်နန်းပေးနေတာတွေရပ်ပစ်ခဲ့ပါတယ်။နောက်ဝန်ကြီးချုပ်ထရီဇာမေကလည်းအကြမ်းဖက်မှုကိုဖန်ပြပြီးဖိနှိပ်မှုတွေလုပ်နေတာကိုလက်သင့်မခံနိုင်ဘူးဆိုပြီးမနေ့တုန်းကကုလသမဂ္ဂအထွေထွေညီလာခံမင်ကိုမှထည့်သွင်းပြောဆိုသွားတာမှလည်းမြန်မာနိုင်ငံကိုဥပမာပေးပါတယ်။မွတ်စလင်တွေအများစုနေထိုင်ကြတဲ့ဒေသရင်းကမြို့ခမီးတက်ဒိုင်းနဲ့တူလို့လူနည်းစုတွေကိုအကာအကွယ်ပေးဖို့လိုတယ်လို့လည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ကပြောဆိုခဲ့ပြီးအကြမ်းဖက်မှုကနေထွက်ပြေးချသူတွေနေရရင်းကိုပြန်ဖို့လိုအပ်တယ်လို့လည်းတိုက်တွန်းပြောဆိုခဲ့ပါတယ်
။ဒီနေရာစွန့်ခါလာတဲ့တိုင်းရင်းသားတွေကနံပါတ်၁ချက်မိမိနေရဒေသကိုပြန်ပြီးတော့သွားကြဖို့လိုပါတယ်။ဒါကမနေ့ကတည်းကကျွန်တော်မောင်တော်မှာတော့ဒါကိုခြေခြေသိမ့်မှာတို့ကျတော့အချင်းချင်းရာယူပြီးတော့ကျွန်တော်ရှင်းပြပါမယ်။အဓိကတော့ခုနေမြေထဲမှာခုနေမြေထဲမှာကျွန်တော်တို့လူတွေရှိနေဖို့ကနံပါတ်၁ချက်ရေးကြည့်ရယ်။နေမြေထဲမှာရှိနေပြီ။ပြီးကျွန်တော်တို့နေမြေကိုကျွန်တော်တို့တိုင်းရင်းသားတွေနဲ့ခင်းချုံနိုင်တဲ့အခြေခံမျိုးရှိတဲ့အားမျိုးတွေဖြစ်ဖို့လိုပါတယ်
။မြန်မာနိုင်ငံနဲ့အင်ဒီချင်းထိုင်းနိုင်ငံမှာလည်းမွတ်စလင်ပုံကံမှုတွေရှိနေပေမဲ့ကိုင်းတွဲဖြည့်ရှင်းပုံမျိုးကတော့ခြားနားတယ်လို့လည်းအကဲခတ်တွေကရှုမြင်ကြပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်ပုံကံမှုတွေကိုထိုင်းစစ်တပ်ရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးထိုင်းခြေဆိုင်မြမအရေးသုံးသက်သူဦးစော်မင်းရဲ့အမြင်ကတော့
ထိုင်းစစ်တပ်ကဒီလိုမျိုးကိစ္စတွေကိုကယ်ဆယ်တဲ့နေရာမှာဆိုလိုတာကပြဿနာတစ်ခုဖြစ်လာရင်ပြဿနာရဲ့ဖြစ်ပုံအခြေအနေကိုသူကတည့်ရဲ့ကင်တွယ်တယ်အဲ့ဒီပြဿနာပေါ်အခြေခံပြီးတော့မှဟိုဒီပြဿနာဖြစ်တဲ့ area မှာရှိတဲ့ရွာကလူတွေနေတဲ့လူတွေကိုရိုက်တာနှက်တာထိုးတာချိန်တာနှိပ်စက်တာဖဏာစီတာဆိုတာကအင်မတန်နဲပါတယ်အခုတော့ရှိတာပေါ့လေဒီမှာဒီအကြမ်းဖက်တဲ့ကိစ္စနဲ့ပတ်သက်လို့ထောက်ထားရှိရင်တော့ဒီဖန်ရှင်ထားမှာပေါ့သမားချင်းတော့ဥမာချင်းဒီထိုင်းနိုင်ငံတောင်ပိုင်းမှာအစွန်ရောက်တချို့မွတ်စလင်ဖွဲ့တွေကဘုံခွဲလို့လူတချို့တင်လဲအတန်ငါတချို့တင်လဲစစ်သားရဲသားတချို့တင်လဲဒီကိစ္စနဲ့ပတ်သက်လို့ဒီဟာကိုသူတို့နိုင်ငံကတတ်မှတ်တဲ့ဥပဒေတိုင်းသူကခိုင်တွေ့တယ်အဲ့ဒီဖြစ်တဲ့နာမှာရှိတဲ့ဆိုတော့မွတ်စလင်ရွာရှိတဲ့ဆိုရင်မွတ်စလင်ရွာတွေမှာသွားပြီးတော့ပြဿနာရှာတာမျိုးနှိပ်စက်ညှဉ်းပန်းတာမျိုးနှိပ်စက်တာမျိုးအဲ့လိုမျိုးတွေသူတို့မလုပ်ဘူးကြာ
။ဩဂုတ်လ25ရက်နေ့အာယုံမတက်ခင်မှာအစိုးရလုံခြုံရေးစခန်း30တို့ကို ARSA အဖွဲ့ကဝင်ရောက်တိုက်ခိုက်ခံရမှုနောက်အကြမ်းဖက်မှုတွေကိုတံပြန်နှိမ်နှင်းမှုတွေအတွင်အရက်သားတွေအစိုးရအမှုထမ်းတွေနောက်အကြမ်းဖက်သမားတွေယာနဲ့ချီတိဆုံးခရပြီးကြီးရွာပေါင်း200နီးပါးလုံးဝထွက်ပြေးသွားခဲ့တာဖြစ်ပါတယ်။အကြမ်းဖက်မှုတွေကြောင့်ဒေသရင်းတင်းရှောင်ထွက်ပြေးနေကြရသူတွေရှိတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကလည်းအလုံးအရှင်းနဲ့ထွက်ပြေးခဲ့ကြတာဖြစ်ပါတယ်ရှင်
။မတ်တင်ဂီထိုက်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့ ARSA အကြမ်းအစွန်းရောက်အဖွဲ့ဟာ ဒေသတွင်အကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်နွယ်နေပြီးမြန်မာနိုင်ငံပါဝင်ဒေသတွေမှာဩဇာချက်တွင်ပို့ရည်ရွယ်နေတယ်လို့မြန်မာအရေးကြံကျင်သူတွေယူဆနေကြပါတယ်။အစ္စလာမ်အစွန်းရောက် ARSA အဖွဲ့အနေနဲ့အင်အားများများဆဆမရှိပေမဲ့ရခိုင်ပြည်နယ်ကတိုက်ခိုက်မှုတွေမှာတော့စနစ်တကျစီစဉ်ခဲ့တယ်လို့လည်းယုံကြည်ထားကြပါတယ်။ရခိုင်ပြည်နယ်ကတကြောပြန်အကြမ်းဖက်မှုတွေကိုအစပြုခဲ့တဲ့ ARSA အဖွဲ့အပေါ်မြန်မာအရေးကြံကျင်သူတွေရဲ့အမြင်ကိုတော့ကိုဝင်းမင်းကစူးစီးတင်ပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။ဒီအစားလို့တကောခေါ်တဲ့စွန့်ရောက်တက်ဖွဲ့အနေနဲ့သူတို့ကိုအကျန်းဖက်အဖွဲ့လို့မသတ်မှတ်ပဲတခြားတိုင်းရင်းသားတက်ဖွဲ့တွေလို့သဘောထားဖို့ပြောပေမဲ့အခုလို့သတ်မှတ်ဖို့ခက်တယ်လို့သုံးသက်သူတွေကဆိုနေပါတယ်။ထိုင်းနိုင်ငံအခြေစိုက်မြမအရေးသုံးသက်သူနဲ့မြမပြည်ချောင်းစာအုပ်တွေအများကြီးရေးခဲ့တဲ့စာရေးဆရာဘတ်တဲလင်နာကတော့ဒီအစားအဖွဲ့ခေါင်းဆောင်ဟာပါကစ္စတန်မှာကြီးပင်းခဲ့သူဖြစ်ပြီးအာရဗ်ကဘာကစစ်သွေးကြွအုပ်စုတွေနဲ့ကောင်းကောင်းဆက်သွယ်ရှိခဲ့သူဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ဒါပေမဲ့လက်ထွေမှာကဒီအစာအဖွဲ့ဟာလူနည်းနည်းပဲရှိပြီးစနစ်တကျလက်နဲ့စုဆောင်းတက်ဆင်ထားတာမရှိဘူးလို့ဗတ်တိကထောက်ပြပါတယ
်
ပထမချက်ကဒီအဖွဲ့ကလူရေအတွက်ရာအနည်းငယ်ပဲရှိတဲ့တကယ်ကိုသိငယ်တဲ့အဖွဲ့ပါသူတို့ကမြန်မာနိုင်ငံတည်းကတခြားလက်နက်ကိုင်တိုင်းသားသဘုံအဖွဲ့တွေလိုဥမာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာလို့စနစ်ကျဖွဲ့စည်းထားတာမဟုတ်ပါဘူးဒီတခြားအဖွဲ့တွေမှာကယူနီဖောင်းတွေလက်မောင်းအမှတ်သားတွေမိတ်ပေးစနစ်တွေအော်တိုမက်တစ်လက်နက်ကောင်းတွေရှိပါတယ်အာစာကကြတော့ရသားတွေနဲ့ရောနေတယ်။ရသားအဝတ်ပဲဝတ်တယ်။ရသားတွေကိုလူစုတိုက်တယ်။တိုက်ပြီးတော့နေဆက်ကိုပါကြော်ပြီးထွက်ပြေးတယ်လေ
။အဲ့ဒီတော့ဒီအာစာဖွဲ့ကပြောတယ်လို့ရိုရင်ဂျာအခွေတွေကိုကာကွယ်ပေးဖို့ဖြစ်နိုင်မလားလို့မေးရမှာတော့ပါတဲလင်နာကဆက်ပြီ
း No, no, man, I cannot imagine that
အခုလိုအစိုးရလုံခြုံရေးတပ်ဖွဲ့တွေရက်စကန်တွေကိုအာစာကတိုက်ခဲ့တာကြောင့်ရိုရင်ဂျာလူမျိုးတွေရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်မယ်လို့လုံးဝစဉ်းစားကြည့်လို့ကိုမရပါဘူး။နောက်သူတို့မှာက900လောက်ပဲအင်အားရှိတာလေးနဲ့လက်နက်ကလည်းကောင်းကောင်းမရှိတော့သူတို့ပြောနေတဲ့ရိုညာကာကွယ်ရေးကိုဘယ်လိုလုပ်နိုင်မှာလဲသူတို့ခုလိုတိုက်တာကြောင့်တံပြန်ပြင်းပြင်းထန်ထန်တိုက်ခိုက်ခံရတဲ့ဆိုးကျိုးတွေပဲဖြစ်လာတာပေါ့လေခုလိုဖြစ်လာမှာကိုအာစာကကြိုတိမထားဘူးလားလို့တွေးဖို့ခက်ပါတယ
်ဒါပေမဲ့အမေရိကန်အခြေစိုက်ဟာဝိုင်ယီတက္ကသိုလ်ကအာရှရေးရာလေ့လာရေးဌာနပါမောက္ခမိုက်ကယ်အော်တင်ကတော့ဒီအဖွဲ့ကလက်နဲ့အားနေပေမဲ့အသေးချာတော့ပြင်ဆင်ခဲ့တယ်လို့ဆိုပါတယ
်။ ARSA the group that the
တက္ကသိုလ်တက်ဖွဲ့ကိုနီးပြရီတုံတက်ခဲ့တဲ့ဒီ ARSA အဖွဲ့ဟာတကယ်ကိုပြင်ဆင်ပြီးလုပ်ခဲ့တဲ့အဖွဲ့လို့ကျွန်တော်ယူဆပါတယ်။ပြီးတော့သူတို့လို့ရဲ့ကြောင့်ဘလို့တုံ့ပြန်မှုတွေဖြစ်လာမလဲဆိုတာကိုလည်းသိထားပြီးသားအသေးချာကြိုးထွက်ပြီးသားဖြစ်မှာပါ။ဒါကြောင့်လည်းပဲလွန်ကျွေးတက်ဖွဲ့ရဲ့ချင်းချင်းတန်းတန်းတုံ့ပြန်မှုတွေတွေ့လာရတာပါ။
အဲ့ဒီတော့ဒီ ARSA အဖွဲ့ရဲ့အခုလိုတက်ခဲမှုမှာဘလို့ရည်ရွယ်ချက်တွေရှိနိုင်ပါလဲလို့မေးရမှာမိုက်ကယ်အောင်တင်ကအခုလိုဆက်ပြီးခြေကုပ်ရဖို့လုပ်တာပါလို့ဆိုပါတယ
် I think it's been mainly to start up another front
ကျွန်တော်ထင်ပါတယ်ရှေ့တော့ရှေ့မှာနောက်ထပ်ခြေကုပ်မြေရဖို့ပါဒီနေရာကအခုလိုခြေကုပ်ယူဖို့အချိန်နေပြတဲ့အားနဲ့ချိနေတဲ့နေရာဖြစ်နေလို့ပါအဲကြောင့်လဲဆိုတော့လူတိုင်းဝဲနှစ်ခုကြားစန့်ကျင်မုန်းတိမှုတွေကရှိထားပြီးသားပါနောက်လူမှုစီးပွားအခြေအနေကလည်းအင်တာနက်ကိုဆင်းရဲနှိမ့်ချနေပါတယ်ရခိုင်ပြည်နယ်ကမြန်မာပြည်မှာအဆင်အယံဆုံးပြည်နယ်တွေကတခုလည်းဖြစ်ပါတယ
်စာရေးဆရာဘတ်တေးလစ်နာကတော့ဒီအာစာအဖွဲ့ရဲ့အခုလိုတိုက်ခိုက်တဲ့ရည်ရွယ်ချက်ကနိုင်ငံတကာမှာရိုင်ဂျာရေးလူပိုတည်လာပြီးအာရဗ်ကဘရာမှာထောက်ခံမှုပိုရလာကမြန်မာနိုင်ငံမှာလည်းထွက်ပေါက်ပိတ်မိနေတဲ့ရိုဟင်ဂျာတွေကိုလူစုဖို့ဖြစ်တယ်လို့ပြောပါတယ်။ဒါအပြင်ဗတ်တေးဒီနာကဆက်ပြီးဒီအာစာဖွဲ့ရဲ့ရှေ့ရေးအလားလာကတော့ဘင်္ဂလားဒေ့ရှ်မှာရှိမဲ့အစိုးရပေါ်မူတည်တယ်။လက်ရှိအစိုးရကတော့သူတို့ကိုနှိမ်နင်းလိုတယ်မြန်မာအစိုးရနဲ့ပူးတွဲဆက်ဆံရေးလုပ်ဖို့တော့ကံလန်းထားတာရှိတယ်။ဒါပေမဲ့အဲ့အရာတွေကအခုချိန်မှာဖြစ်မလာသေးဘူး။ဒါပေမဲ့အတိုက်အခံပါတီမျိုးသားရေးပါတီကလာမယ့်နှစ်ရွေးကောက်ပွဲမှာအနိုင်ရလာရင်တော့ရိန်ဂျာအစွန်းရောက်တွေနဲ့လုပ်ပိုင်권တွေပိုရလာနိုင်တယ်လို့သုံးသပ်ပြပါတယ်ခင်ဗျာ
ကိုဝင်းမင်းစုစည်းတင်ပြခဲ့တာပါရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်အီးမေးလ်နဲ့ဆက်သွယ်လို့ရင်တော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်တယ်လီဖုန်းနဲ့ဆက်သွယ်လို့သူတွေအတွက်တယ်လီဖုန်းနံပါတ် 1-232-382-999 ကိုဆက်သွယ်နိုင်တယ်လို့ fax နံပါတ်ကတော့1-232-382-9992ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန် နေ့လယ်7နာရီကနေနေ့ခင်း7နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တူကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ22ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းလိုမီတာ24 25 32 50နဲ့လိုင်းလိုမီတာ190တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာအရင်ဆုံးကျမရေကန္တာဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့အတူ
ဘောဟဲမန်ဟန်ကြော်ရတယ်မန်ဟန်ကြော်တယ်ဒါကဟောကခေါ့ကြော်လောင်းရဖို့တော့ဆန်းစုကြည့်အမော
နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နဲ့ပထမဆုံးကြိမ်တွေ့ဖြစ်ခဲ့တဲ့ခရီးစဉ်ကိုတိတ်ပြီးအားရကျေနပ်မှုမရှိပေမဲ့နားလည်ပေးနိုင်တဲ့အကြောင်းရှမ်းပြည်တောင်ပိုင်းအဖြစ်ရဲ့လက်မှတ်ထိုးထားတဲ့ RCSS အဖွဲ့ခေါင်းဆောင်ရဲ့ပြောပြချက်နဲ့အတူတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရမှာပါ။အဲ့ဒီအစီအစဉ်တွေကမှအခုအရင်ဆုံးခေါင်းကိုက်ဝေဒနာကြောင့်တင်ပြထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာမာသာမကတကဘာလုံးမှာအဖြစ်များလာတဲ့ခေါင်းကိုက်အမျိုးအစားဟာကာကွယ်လို့ရနိုင်ပါတယ်။ခေါင်းကိုက်ဝေဒနာအမျိုးအစားတွေနဲ့အတူပြင်းပြင်းထန်ထန်ခေါင်းကိုက်တွက်မယ်ဆိုရင်တွေ့ရတဲ့လက္ခဏာနဲ့အဖြစ်များတဲ့ခေါင်းကိုက်မှုကိုဘယ်လိုကာကွယ်နိုင်ပါသလဲဆိုတာကိုမြန်မာနိုင်ငံဆရာဝန်များတင်ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, ဒေါက်တာမြင့်ဦးခင်ဗျာဒီမကြာခဏလည်းဖြစ်တတ်တဲ့ကြောက်ကြိုက်တဲ့ဝေဒနာမြန်မာနိုင်ငံမှာဖြစ်နေတဲ့နေတာဘယ်လိုရှိလဲဆရာကြီ
းကဘာတဝမ်းပေါ့နေ့စဉ်ကြောက်ကြိုက်တဲ့လူနာပေါင်း10တန်းရှိတယ်လို့တွက်ချက်ထားရှိတယ်ကျွန်တော်ဗမာနိုင်ငံမှာလည်းနေ့စဉ်တော်တော်မိသားစုဆရာအောင်တယောက်နေတဲ့လူနာတွေကြည့်တဲ့အခါမှာနေ့စဉ်လို့ကြောက်ကြိုက်တဲ့ဝေဒနာကတော့အနည်းဆုံးကျွန်တော်လူ30လောက်ကြည့်တယ်ဆိုရင်၄-၅ယောက်ကတော့ကြောက်ကြိုက်တဲ့ဝေဒနာပါနေရတယ်လေ
ဟုတ်ကဲ့ဆရာကောင်းကြိုက်တာတွေကအဓိကဘာကြောင့်ဖြစ်ရတာလဲဆရာကြီ
းကြောက်ကြိုက်တဲ့ဝေဒနာကိုဖြစ်ပြတဲ့အကြောင်းချင်းပေါ့ကြောက်ကြိုက်တဲ့ဝေဒနာအမျိုးမျိုးပေါ့နော်၄မျိုးလောက်ဆရာအောင်ကသတ်မှတ်ထားတာရှိတယ်ပထမတော့ဒီတိုင်းပြောနေကြတဲ့ tension headache လို့ခေါ်တာပေါ့နော်ဒီစိတ်ပြေစီမှုကြောင့်အမဥရောရဲ့အနေအထားမမှန်လို့အစားအသောက်ပြက်ကွက်သွားတဲ့အခါမှာဘယ်လိုနဲ့ဘာမှမစားလိုက်ဘူးညနေပိုင်းကောင်းကြိုက်တာမျိုးတွေနောက်ရေတက်ခန်းချောက်သွားလို့ကောင်းကြိုက်တဲ့အကြောင်းတွေပေါ့နော်ဒါဒီကအများစုကတော့ tension ကြောင့်ပေါ့နော်ဖြစ်ရတဲ့ကောင်းကြိုက်ထဲမှာပါတယ်ဘလို့ကောင်းကြိုက်ရဲဆိုတော့နှစ်ထင်းနှစ်ပိတ်ဖိုးပြီးတော့ကြိုက်တာပြေပင်းစီထားတယ်လို့ကြိုက်တယ်လို့ပြောကြတယ်အချို့ဆိုမိနစ်30ကြာလောက်အောင်ကြိုက်တာမပြောက်ဘူးပေါ့နော်အဲ့ဒီကနေလုံးနိုင်ရင်ဒီခါလေး3-4ရက်လောက်အထိကိုမပြောက်ဘဲနဲ့ခေါင်းကြိုက်နေရတယ်အဲ့ဒီကနေမှ migraine လို့ပြောတဲ့ခေါင်းကြိုက်မျိုးလည်းရှိတယ်ဟိုခေါင်းတစ်ချမ်းကြိုက်တာပေါ့နော် distress ထိုးနေခေါင်းလေးကနေထိုးတယ်ကြိုက်တယ်နော်တို့တို့တို့မြည်တယ်လို့ပြောတယ်အဲအလုပ်မလုပ်နိုင်ဘဲနဲ့ migraine ဖြစ်လို့ဒီလိုလည်းအများကြီးပဲအဲ့တော့ migraine headache ကတော့ထူးခြားမှုကတော့အလင်းရောင်တွေအရင်တောက်ပနေရင်တော့အရန်ကိုလင်းလွင့်ကျင်သူတို့ခေါင်းပိုကြိုက်တယ်အတန်နေစူညာနေတဲ့အတန်နေကြားနေရင်ခေါင်းပိုကြိုက်တယ်ဆိုတော့မိုက်ဂရိန်းတိုးကြတဲ့စီဝါတွေတော့ဒီထပ်ပြီးတော့ပေါ်လာတာပေါ့နော
်ဟုတ်ကဲ့ဆရာနောက်တစ်မျိုးကဒီခေါင်းကြိုက်တာ
နောက်တစ်မျိုးကတော့ကလစာအဲ့ဒီလိုကခေါင်းကြီးမျက်နှာတစ်ဝိုက်မှာအုံခဲနေတာပေါ့နော်ခေါင်းနောက်တယ်လို့ပြောရတယ်ခေါင်းအုံခဲတယ်အထူးသဖြင့်တော့မျက်နှာညာရောင်နှာယူနာမှာပေါ့နော်မျက်လုံးတွေကနေလည်းအောင့်တယ်တခါသေးနှထင်ကြီးဒီဒီကွဲမတဆိုတော့ပေါက်ပွဲအောင်ပြောပြီးတော့အဲ့မှာမျက်နှာမျက်ခွန်တွေတောင်ရောင်နေတတ်တယ်အဲ့မျက်ရည်ကျတယ်၊နှာရည်တွေကျပြီးနှာခေါင်းပိတ်တတ်တယ်။အဲ့ဒီ cluster headache လို့ခေါ်တဲ့ဒီတနေရာတဲကိုအုံထိုးပြီးတော့ကြိုက်တာမျိုးကတချို့အနက်နေကြောင်ပေါ့ရေမွေးနက်နေ၊ဓာတ်ဆီနက်နေ၊အိမ်သုပ်ဆေးနက်နေအဲ့လိုမျိုးအနက်ပင်းပင်းနေကြောင်ဒီကြိုက်တာမျိုးတွေရှိတယ
်။ဟုတ်ကဲ့ဆရာနောက်ထပ်ရောဒီခေါင်းကြိုက်တဲ့အမျိုးအစားတွေရှိသေးလားဆရာ
။ဟော်မုန်းကြောင်ဖြစ်တဲ့ခေါင်းကြိုက်တာပေါ့နော်။အဲ့ဒါကတော့အမျိုးသမီးအများစုမှာအမျိုးသမီးဆိုတာကလည်းမိရတရားကြီးသွေးပေါ်တဲ့အချိန်ပေါ့ခေါင်းကြိုက်တယ်။ပေါ်ရှိတဲ့အချိန်မှာခေါင်းကြိုက်တာလေဒီဟော်မုန်းကြောင့်လေးကြောင့်လေအဲ့ဒါကတော့အဓိကကြောင့်လေခွဲခြားထားတဲ့ခေါင်းကြိုက်ခြင်း၄မျိုးပေါ့နော်အဲ့ဒီကမှအဲ့လိုမဟုတ်ဖဲနဲ့ထူးခြားပြီးတော့ခေါင်းကြိုက်တာကိုဥပမာအရက်နာကြတာပေါ့နော်အရက်တွေမနေ့ကအရက်ကံတောက်ထားတယ်ဒီခုနှစ်ကမထနိုင်တော့ခေါင်းကြီးအုံခဲပြီးတော့ခေါင်းကြိုက်တယ်ဒါအရက်ကြောင့်ဖြစ်တဲ့ခေါင်းကြိုက်တာနောက်တစ်ခုကတော့ခေါင်းကိုထိခိုက်ပြီလို့ပေါ့နော်ဆရင်းပေါ်တူကြတဲ့ခေါင်းကိုတန်ရာရသွားတယ်သူခေါင်းကိုလက်သီးနဲ့ထိုးထားတယ်နောက်တစ်ခါကျတော့ဒီအဖျားတက်တဲ့ခါပေါ့နော်ဘလို့အဖျားပဲဖြစ်ဖြစ်ကိုပြင်တက်လာရင်ခေါင်းကြိုက်တာပေါ့နော်နောက်မေးရိုးအရှာမှုကြောင့်မိမိတို့ထဲမှာဒီအစစ်အမြစ်တရားနေရောင်ပြီးတော့ခေါင်းကြိုက်တယ်။နောက်တစ်ခုကနှာခေါင်းကြောင့်ခေါင်းကြိုက်တာလည်းရှိသေးတယ်ထိခတ်တာမျိုးပေါ့နော်။နှာခေါင်းခဏခဏပိတ်တယ်နှာခေါင်းထိခတ်တာကြောင့်ခေါင်းကြိုက်တယ်။နောက်ကမော်တော်ကားတွေမိခိုးမှုတွေထွက်တယ်ဟိုကားတွေရမ်းကြတော့မိခိုးမှုတွေနဲ့ဝန်ထုံနေတယ် ငါမိစက်တွေမောင်းရတယ်ပေါ့မိမလာလို့ဒီမိစက်ကထွက်တဲ့အမွေတွေကြောင့်လည်းကောင်းကင်တဲ့လူတွေရှိတယ်။နောက်တစ်မျိုးကတော့အိတ်ရင်နဲ့ဟောက်တဲ့လူတွေပါ။အိတ်တော့ဟောက်တဲ့သူတို့အသက်ရှင်လာညောင်းကတိတ်ပိတ်ဆိုးသွားတယ်။ဦးနောက်ကိုတွေးရောက်တာနေသွားပြီပေါ့လေ။အဲ့လိုမျိုးသူတွေကလည်းကောင်းကင်တတ်ပါတယ်။ဦးနောက်ပြောတဲ့အုပ်စုကြီး၄ခုအပြင်ကိုကျွန်တော် group ပြင်ပြလိုက်တဲ့ဒီကောင်းကင်ဝေဒနာတွေဟာယောဂအခြေခံမှာမူတည်ပြီးတော့ကောင်းကင်တဲ့လက္ခဏာတွေဖြစ်တာ။အဲ့တော့ကောင်းကင်တိုင်းကျွန်တော်တို့ကကြောက်စရာလားဆိုတော့လေဦးနာပြောလို့အများစုက85ရာခိုင်နှုန်းကဦးနာပြောတဲ့ tension headache လို့ခေါ်တဲ့စိတ်ဖိစီးမှုကြောင့်ဖြစ်တဲ့ယောဂါတွေကိုကောင်းကင်ပျောက်စရေးအချိန်ချင်းတက်လိုက်တာနဲ့အခါကျရင်အနားယူလိုက်တာနဲ့ရှည်များများတက်လိုက်တာနဲ့ပဲပျောက်သွားတာတွေများပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကောင်းကင်တဲ့နေရာမှာဒီသာမန်ကောင်းကင်တာတွေဒီယောဂါတွေနဲ့ပတ်သက်ပြီးကောင်းကင်တာတွေနောက်ဒီပြင်းထန်တဲ့ယောဂါတွေနဲ့ပတ်သက်ပြီးတော့ကောင်းကင်တာမျိုးစုံရှိနေတယ်ပေါ့ဆရာနော်အဲ့တော့ဒီနေရာမှာပြင်းထန်တဲ့ယောဂါတွေဖြစ်နိုင်တဲ့ကောင်းကင်မှုမျိုးအတွက်ဒီသတိပြုရမယ့်လက္ခဏာပေါ့ဆရာနော်မဖြစ်မနေစေုံစေကံပြရမယ့်လက္ခဏာမျိုးရော
ကျွန်တော်ဆရာဝန်တွေကဒါကိုကောင်းကင်တာဟာလေဖြတ်တာနဲ့တွဲတတ်တယ်အုံနောက်အမီးရောင်နဲ့တွဲတတ်တယ်အုံနောက်ထဲမှာ brain tumor လို့ခေါ်တဲ့အုံနောက်ကင်ဆာတွေအုံနောက်အကျိတ်တွေနဲ့တွဲတတ်တယ်ဆိုတာလည်းကျွန်တော်တို့အများအားသိရှိရတဲ့ကြောင့်လူတွေကိုကျွန်တော်ကကောင်းကင်ရင်ဘယ်ဟာတွေကတော့အရေးချားမယ်အလန်နီလက္ခဏာတွေပေါ့နော်သူကအလန်နီပြလိုက်တယ်ဒီလိုမျိုးကောင်းကင်တာတော့ကျွန်တော်ဆရာဝန်ပြသဖို့လိုပြီးစစ်ဆေးဖို့လိုပြီးပေါ့နော်အဲ့ဒါတွေကဘာတွေလဲဆိုလို့ရှိရင်သမားကောင်းကင်တာကောင်းကင်ပျောက်စေးဒီစိမ့်ချင်းတောက်လို့မတက်တာဘူးတောက်ရည်နဲ့ပူပူဆိုးလာတယ်ပေါ့နော်မခံရနိုင်အောင်ခံစားရတယ်ဆိုရင်တော့ဒါဟာဆံအောင်ပြတင်ပြီနောက်တစ်ခုကကောင်းလေးကြိုက်တယ်ကောင်းအောင်လည်းစိတ်မကြင်ရထိခိုက်ထားတယ်ပေါ့နော်ကောင်းအောင်ဒဏ်ရာရထားတယ်ကောင်းအောင်အထုခံရတယ်ပေါ့နော်အဲ့လိုမျိုးတွေနဲ့တွဲနေလို့ရှိရင်လည်းဒါအလန်ဒီလက္ခဏာနောက်တစ်ခုကချောင်းဆိုးလိုက်တဲ့အချိန်နှာချီလိုက်တဲ့အချိန်ကြီးလိုက်တဲ့အချိန်မျိုးတွေမှာလှုပ်ရှားလိုက်တိုင်းကောင်းကင်တာပူပူဆိုးလာတာဒါကကိုယ်ထဲမှာအုံနောက်ထဲမှာရှိတဲ့ဖီးယားကိုသွားများစီတာပေါ့နော်ဖီးယားတွေများလို့ကောင်းကင်တာမျိုးလည်းသိအရေးကြီးပါတယ်ဒါမျိုးများဖြစ်နေမလားဆိုပြီးဒါဆရာဝန်ပြတ်လာတယ်ပါတယ်နောက်တစ်မျိုးကတော့ကောင်းကင်တဲ့ဝေဒနာနဲ့အတူအာလေးရှာလေးပေါ့စက်တွေလုံနေရတာဘူးအာယုံတွေဝေဝါးလာတယ်အရင်တော့ဖြစ်ဖြစ်တာတွေမမှတ်မိတော့ဘူးဆိုရင်တော့လေဖြတ်တော့မလို့ကောင်းကင်တာဒါမျိုးလက္ခဏာတွေပါလာရင်အဲ့ဒါကောင်းကင်ရင်းနဲ့ပြုတ်ရအောင်ရင်နောက်အုံနောက်သွေးကြောပြက်ပြီးလားပေါ့အဲ့လိုဖြစ်လာအရန်ကိုပြုတ်အန်နေမနိုင်ဘူးထိုးထိုးပြီးတော့အန်နေဆိုတာမျိုးဆိုရင်တော့ကျောင်းကိုပြတ်သားမယ်နေစာမျိုးဖြစ်ပါတယ်နောက်ထပ်ခေါင်းကိုက်ပြီးတော့ဇက်ခိုင်တာပေါ့နော်တော်တော်များများတော့ဒါကိုအုံလွဲတယ်လို့ပြောကြပါတော့ဟုတ်ကဲ့ဒီပဲလှည့်မင်းရဘူးခေါင်းကြီးတောက်နေတာကိုပြောတာဒါပေမဲ့ဆရာဝန်တွေကဒီပေါ်မှာအုံနောက်အမီးရောင်နဲ့ meningitis ဆိုတာရှိတယ်အဲ့ဒါကဖျားလဲဖျားမယ်ခေါင်းလဲကိုက်မယ်ဇက်ကိုကျွန်တော်တို့မပြီးတော့ဝေးစီနဲ့ဒီဘက်ကိုထိခိုင်းတဲ့ခါမှာတော့ထိလို့မရအဲ့ဒါမျိုးစဉ်တော့ဒါအလန်ဒီလက္ခဏာပေါ့နော်
ဟုတ်ကဲ့ဆရာကြီးဒီကောင်းကင်တာအများစုကဒီခုနကပြောတဲ့တန်ရှင်ကြောင့်စိတ်ဖိအားတွေကြောင့်ဖြစ်တာဖြစ်တဲ့အတွက်မကတ်အောင်ကာကွယ်နိုင်တဲ့အနေအထားမျိုး
ဒါကတော့စိတ်ဖိစီးတယ်လို့ပြောထားတဲ့ကြောင့်စိတ်ဖိပြီးစီးမှုတွေကြော့ကြအောင်လုပ်ရမှာပေါ့နော်အဲဒီတော့လွန်မင်းပူပန်ထွက်တာတွေတော့မဖြစ်တာတွေကိုကြိုတင်တွေးတာတွေဒီလိုမျိုးစိတ်ကိုအားယူအဲဒါ relaxation လို့ခေါ်တာပေါ့ဒါလည်းဆိုလို့ရှိရင်ကောင်းလှူရှားမှုတွေခြင်းကနေလုပ်ရမယ်ပညာကွေးတာပေါ့အောင်မော့ကြည့်တာပေါ့နော်အဲဒါကွန်ပျူတာတွေပါလေကြာကြီးကြည့်နေဆိုကြပါဆိုကွန်ပျူတာကိုမျက်စိနဲ့တဲ့တဲ့နေရာမှာထားမှာပေါ့မော့နေမယ်ခေါင်းကြီးကနေထားခုနကပြောတဲ့ခေါင်းပုံစံအကြောင်းကြောင့်ခေါင်းကိုက်တိုင်းတာဟုတ်အဲဒါအောက်ငုတ်ကြည့်ရတာမျိုးတွေတော့ကမော်တော်ကားနဲ့ခရီးသွားမယ်ကြာကြီးသွားရမယ်ဆိုလို့ရှိရင်ခေါင်းနဲ့မှီထားတယ်ဘေးကိုနိုင်ထားတယ်ခေါင်းပုံစံမမှန်ဘူးအဲ့ဒီကြောင့်ခေါင်းလေးကိုတက်မှတ်နေအောင်လေပြင်းကိုခွာထားတဲ့ခေါင်းလေးတွေနဲ့သွားရမှာမျိုးတွေပေါ့နော်နောက်အစာကိုမှန်မှန်စားရပါမယ်နောက်ကရေကိုမှန်မှန်တောက်မယ်ရေသက်ခန်း၆ရင်လည်းခေါင်းကြိုက်ကြပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပြနေတဲ့ကျမရေခန္ဓာပြန်လည်ထုံလွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နာဆင်နိုင်ပါတယ်ရှင်အခုမြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်မှာ2012ခုနှစ်ကစတင်ခဲ့တဲ့အကြမ်းဖက်မှုဟာအရှိန်မသေးသလိုဖြစ်နေပြီးရခိုင်ပြည်နယ်စုံစမ်းရေးအစီရင်ခံစာတွေထွက်ပေါ်လာတဲ့အထိအခြေအနေတွေကိုဦးအောင်ခင်ကတုံ့တက်ရေးသားထားပါတယ်ပြီးတော့ကိုညာဝင်းအောင်နဲ့တူတင်ပြပေးထားပါတယ်ရှင
်ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြမ်းဖက်ကော်မရှင်ရဲ့63မျက်နှာအစီရင်ခံစာဟာမျက်မျက်တရရှိပြီးလက်တွေ့ကြတဲ့အကြံပြုချက်ဖြစ်တာမို့ရခိုင်ပြည်နယ်ဖြစ်ရှင်းရမှာအများကြီးအကျိုးရှိမယ်လို့ဩစတြေးလျဝန်ကြီးချုပ်ဟောင်းကီဗင်ရက်ကမကြာမီကရေးသားပါတယ်။ရှစ်လေးလုံးမျိုးဆက်တွေကလည်းအာနန်ကော်မရှင်နဲ့ရခိုင်အစီရင်ခံစာကိုထောက်ခံကြိုဆိုကြပါတယ်။ရခိုင်ပြည်နယ်အကြောင်း2013ကစပြီးအစီရင်ခံစာတွေထုတ်လာတာမို့အခုဆိုရင်အစိုးရအစီရင်ခံစာ3ခုရှိသွားပါပြီ။ဒီတဲမှာအာနာအစီရင်ခံစာဟာဩကာအရှိန်အဝါအကြီးဆုံးဖြစ်ပုံရပါတယ်
ဒေါ်ဆန်းစုကြည်ရဲ့မေတ္တာရက်ခံမှုကြောင့်လွန်ခဲ့တဲ့နှစ်စက်တင်ဘာလမှာကော်ဖီအာနန်ကရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုဖွဲ့စည်းပါတယ်။မြန်မာပညာရှင်6ဦးနဲ့နိုင်ငံသားပညာရှင်3ဦးပါဝင်တဲ့အမျိုးသားအဖွဲ့အစည်းဖြစ်ပါတယ်။ကော်မရှင်ဖွဲ့ပြီးတလားကျော်ကြာတဲ့အခါမြန်မာနေစပ်ကင်းစခန်းအချို့ကိုမွတ်စလင်လက်နက်ကင်တစုကတိုက်ခိုက်ပါတယ်။
မြန်မာဘက်ကတုတ်ပြန်တဲ့အခါမှာမွတ်စလင်အများအပြားဘင်္ဂလားဒေ့ရှ်မှာဝင်ရောက်ခိုးလို့အော်အော်တောင်းရင်းဖြစ်သွားပါတယ်။တနေ့ကြာပြီးလွန်ခဲ့တဲ့လမှာကော်ဖီအာနန်ကအကြံပေးအစီရင်ခံစာတင်ပြပြီးတဲ့အခါနိုင်ပိုင်းအတွင်းဩဂုတ်လမှာမွတ်စလင်လက်နက်ကင်တစုဝင်ရောက်တိုက်ခိုက်ပြန်ပါတယ်။အစိုးရတပ်ကတုတ်ပြန်တိုက်ခိုက်ပြီးနေမြေရှင်းလင်းတဲ့အခါမှာရခိုင်မွတ်စလင်အများအပြားဘင်္ဂ
င်းစိန်လက်ထက်မှာဖြစ်ပွားတဲ့ရခိုင်ပြည်နယ်ပြည်ပခါကိုစုံစမ်းစစ်ဆေးဖို့2012ခုနှစ်မှာဖွဲ့စည်းတဲ့25ဦးကော်မတီကလည်း2013မှာ85မျက်နှာအစီရင်ခံစာထုတ်ပြန်မှုပါတယ်။ဒါပေမဲ့အဲ့ဒီနှစ်ထဲမှာဘာသာရေးအဓိကယုံဆက်လက်ဖြစ်ပွားတဲ့အတွက်25ဦးအစီရင်ခံစာကနေအာရုံပြောင်းသွားကြပုံရပါတယ်။25ဦးအစီရင်ခံစာဟာလည်းတနည်းစုံစမ်းလေ့လာပြီးရေးသားတဲ့စာရန်ဖြစ်ပါတယ
်မြန်မာဘက်ကတုံ့ပြန်ပြီးနေမင်းရှင်းလင်းရေးလုပ်တာကိုကုလလူ့အခွင့်အရေးရုံးကဝေဖန်တဲ့အခါဒုသမရဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကို2016ဒီဇင်ဘာလ10ရက်နေ့မှာဖွဲ့စည်းပြီးရက်60အတွင်းအစီရင်ခံစာထုတ်ပြန်ဖို့တောင်းဝင်ပေးပါတယ်ဒီတော့အတွင်းကုလသမဂ္ဂဒုက္ခသည်ရုံးကအမှုတန်း4ဦးဟာ16ရက်ကွင်းစင်လေ့လာပြီးရုတ်ချင်းအစီရင်ခံစာထုတ်ပြန်ပါတယ်ဥမျိုးစုရဲ့မောင်တော်ဒေတာစုံစမ်းရေး73ကော်မရှင်ရဲ့အစီရင်ခံစာဟာ6လနောက်ကြာပြီးလွန်ခဲ့တဲ့ဩဂုတ်လ9ရက်နေ့မှာထုတ်ပြန်နိုင်ပါတယ်ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးရဲ့ရေးသားဖော်ပြချက်တူကိုညှင်းဆိုတဲ့အစီရင်ခံစာဖြစ်တဲ့အတွက်လူ့အခွင့်အရေးအဖွဲ့အစည်းလောကမှာအတော်လေးဝေဖန်ရှုတ်ကြတာခံရတာကိုတွေ့ရပါတယ
်လွန်ခဲ့တဲ့မတ်လမှာဂျနီဗာအခြေစိုက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကမြန်မာအစိုးရတပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးရေးမစ်ရှင်ဆေးလွှတ်ဖို့ဆုံးဖြတ်ပါတယ်ဒီကိစ္စကို NLD အစိုးရကလက်မခံပါဘူးဒါပေမဲ့လူအခွင့်အရေးကောင်စီဟာလက်လန်းမိသလောက်မေးမြန်းပြီးရှင်းနှစ်မတ်လမှာအစီရင်ခံစာထုတ်ဖို့ရည်ရွယ်ပါတယ်အဲ့ဒီအခါမှာမြန်မာအစိုးရနဲ့ထိတ်တိုက်တွေ့ပြီးအငင်းပွားစရာဖြစ်လာနိုင်ပါတယ်ကိုဗီအာနန်ရဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဟာလူအခွင့်အရေးချိုးဖောက်မှုနဲ့မပတ်သက်ပဲရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးကိုသာဦးစားပေးထားပါတယ်။ကော်မရှင်ဖွဲ့စည်းပြီး9လအကြာမတ်လ16ရက်နေ့မှာအာနန်ကော်မရှင်ကကြားပြတ်အစီရင်ခံစာထုတ်ပြန်ပါတယ်။အာနန်ကော်မရှင်ဟာစန့်ကျင်မှုမျိုးစုံနဲ့ကြုံခဲ့ရပါတယ
်။အာနန်ကော်မရှင်ဖွဲ့စည်းစဉ်ကပြည်ထောင်စုလွှတ်တော်မှကန့်ကွက်တဲ့အဆိုတင်ပေမဲ့ရင်းနှိမ်သွားပါလေ။ကန့်ကွက်တဲ့အဆိုကိုရခိုင်အမျိုးသားပါတီကျပ်ပပါတီနဲ့စစ်တပ်ကိုယ်စားလှယ်တွေကထောက်ခံကြပါလေ။ရခိုင်ပြည်နယ်လွတ်တော်မှာတော့ကန့်ကွက်တဲ့အဆိုအောင်မြင်သွားပါလေ။ဒါကြောင့်မတ်လမှာရခိုင်ပြည်နယ်လွတ်တော်ကဖွဲ့စည်းတဲ့7ဦးကော်မတီရဲ့အစီရင်ခံစာထွက်ပေါ်လာပါလေ။အာဏာကော်မရှင်ဖွဲ့စည်းတာကိုရခိုင်ပြည်နယ်လွတ်တော်ကကန့်ကွက်တဲ့အတွက်လောက်ရခံရကက်သွားတယ်လို့အစီရင်ခံစာမှာဖော်ပြပါလေ။ကိုဖီအာနာရဲ့9ဦးကော်မရှင်အစီရင်ခံစာနဲ့ဒုသမရဦးမြင့်စွေရဲ့7ဦးကော်မရှင်အစီရင်ခံစာနှစ်ခုစလုံးမှာပါဝင်တဲ့ထောက်ခံတင်ပြချက်တွေကိုအကောင့်ထဲပို့ဖို့အတွက်ကော်မတီဝင်တွေစုပေါင်းပြီး15ဦးကော်မတီကိုမကြာမီကဖွဲ့စည်းကြောင်းသိရပါတယ်။ဒေါ်စစုကြည်နဲ့ NLD ပါတီဟာအစိုးရတက်တန်းတစ်နှစ်ကျော်မှာအရင်အစိုးရအဆက်ဆက်ကမလုပ်နိုင်ခဲ့တာတွေကိုလုပ်ဖို့ကြိုးစားနေပါတယ်။ပြည်တွင်းပြည်ပမှာအမျိုးမျိုးကန့်ကွက်နေတဲ့ကြားကအစီရင်ခံစာထုတ်ပြန်နိုင်တဲ့အဆင့်ကိုရောက်လာပါတယ်။ဒါပေမဲ့အစီရင်ခံစာအဆင့်ကနေလက်တွေ့အဆင့်ရောက်ဖို့ကတော့စောင့်ကြည့်ဖို့သာရှိပါတယ်ခင်ဗျာ
။ဒီကောင်ဆင်ရဲ့မြန်မာပြည်တုံ့တက်ချက်ကိုအခုလိုကြားတာပြင်းညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရရှင်။အခုစနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင်။
တော်ရရှိနေရှင်
မြန်မာနိုင်ငံမှာမတူညီတဲ့လူမှုအတိုင်းအတိုင်းနေကြမှာတိမခံနိုင်မှုတွေရေလုံးမုန်းတီးမှုတွေကြောင့်ပြဿနာတွေမကြာခဏကြုံနေရပါတယ်။မတူကွဲပြားမှုတွေကိုတိမခံနိုင်ရတာဟာဘာကြောင့်များပါလဲ။လူမှုအတိုင်းဝန်းကြားမှာမတူကွဲပြားမှုတွေရှိနေပေမဲ့နေရင်းရင်းချင်းအတူရှင်တွဲနေနိုင်အောင်လို့ဘယ်လိုလုပ်နိုင်မလဲဆိုတာကို VOA ရဲ့စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ပြုဆွေးနွေးခြင်းတဲ့တွင် VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်တော့အီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်သလို VOA ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။
ဒီနေ့ညတရက်လေးလိုက်မှာပါဝင်ဆွေးနွေးလက်ဖို့ထပ်မံဖိတ်ခေါ်ပြစီရှင်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါထိုင်းမြန်မာနေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါဒီတပတ်ဖီဘာတိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့အနောက်ဘက်နယ်စပ်ဒေသရခိုင်အမျိုးသားနေမြေပြည်နယ်တိဆောက်ရေးကော်မတီယာယီနဲ့လူမှုအဖွဲ့အစည်းတွေကနေစစ်တွေမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဘိုင်းခေါင်ဒုက္ခသည်စခန်းကရွာသား၃ဦးအသက်ခံရမှုနဲ့ပတ်သက်ပြီးတမရအရာရှိစစ်သည်၆ဦးကနေပြစ်မှုကျူးလွန်ကြောင်းဝန်ခံခဲ့တယ်ဆိုတာနဲ့တောင်ပိုင်းရှမ်းပြည်တမရ RCSS SSA ခေါင်းဆောင်တွေနဲ့ထောင်အောင်ဆန်းစုကြည်ဦးဆောင်တဲ့မြို့မှာအစိုးရတို့တွေ့ဆုံဆွေးနွေးမှုအခြေအနေတွေအကြောင်းကိုကြားသားရမှာပါရှင်။
ကျမကနန်းဟောင်မရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။သမိုင်းပညာရှင်ဒေါက်တာအေးချမ်းဦးဆောင်တဲ့အနောက်ဖက်နယ်စပ်ဒေသရခိုင်အမျိုးသားနယ်မြေပြန်လည်တည်ဆောက်ရေးကော်မတီယာယီနဲ့လူမှုအဖွဲ့အစည်းတွေစက်တင်ဘာလ18ရက်နေ့ကစစ်တွေမျိုးအာရီယန်စားတောက်ဆိုင်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။လက်ရှိရခိုင်ပြည်နယ်အခြေအနေဒုက္ခသည်တွေရဲ့အခြေအနေနဲ့ပြလဲတိဆောက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်တယ်လို့ကော်မတီတွင်းရေးမှူးဆရာတန်းထွန်းကပြောပါတယ်။အဲ့ဒီကော်မတီကနေပတ်ပေါင်းစုံပြည့်စည်နေတဲ့အနောက်ဖက်ဒေသရခိုင်မျိုးသားနယ်မြေကိုအခိုင်အမာပြန်လဲတိဆောက်ဖို့နဲ့လက်တလောချင်နေမှာတရက်ခံပြည်သူတွေနဲ့ယာယီတင်းချောင်နေရတဲ့ဒုက္ခသည်တွေစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလုံခြုံမှုပေးဖို့တရက်ခံတိုင်းရင်းသားတွေရဲ့ဘဝလုံခြုံရေးနယ်မြေတည်တံ့ရေးလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးကိုပံ့ပိုးကူညီဖို့နဲ့ရခိုင်ရည်ရကိစ္စတွေကိုဥပဒေအတွင်းကတောင်းဆိုရမယ်လို့သူကဆိုပါတယ်။ကော်မတီကိုအလိုတော်ပြည့်စရာတော့အပါအဝင်တတိပညာရှင်တွေရခိုင်လွတ်တော်ကူစလဲတွေလူမှုအဖွဲ့အစည်းတွေပါဝင်စီးပွားရေးလုပ်ငန်းရှင်တွေနဲ့ဒီလ၄ရက်နေ့ကစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်
။ကချင်းပြည်နယ်မန်စီမြို့နယ်မိုင်းခေါင်ဒုက္ခသည်စခန်းကရွာသား၃ဦးအသက်ခံရမှုနဲ့ပတ်သက်ပြီးဆွဲချက်တင်ခံစားရတဲ့တပ်မတော်ရာရှိ၆ဦးကနေပြစ်မှုကျူးလွန်ကြောင်းဝန်ခံခဲ့ပါတယ်။စတေမလာ19ရက်နေ့ကမန်စီမြို့ခမရ39စခန်းရှိတပ်မတော်စစ်ခုံရုံးကနေဒုတိယကြိမ်စစ်ဆေးချက်အရဝန်ခံလိုက်ခြင်းဖြစ်တယ်လို့မိုင်းခေါင်ကြေးရွာအုပ်ချုပ်ရေးမှူးဥပိတာဘောင်းတော်ကပြောပါတယ်။ဒီစစ်ဆေးချက်တွေကိုအထက်အာဏာပိုင်တွေကိုတင်ပြသွားရမှာဖြစ်လို့အမှုစီရင်ချက်မချနိုင်သေးဘူးလို့လည်းဥပိတာဘောင်းတော်ကပြောပါတယ်။အသက်ခံရတဲ့စစ်ဘေးရှောင်၃ဦးရဲ့မိသားစုဝင်တွေကတော့တရားမျှတဲ့စီရင်ချက်မျိုးကိုလိုလားပြီးသူတို့အနေနဲ့ထွက်လာမဲ့စီရင်ချက်တွေကိုစောင့်ကြည့်ပြီးမှဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ KBC တာဝန်ရှိသူဥက္ကမော်နော်မိုင်ကပြောပါတယ်။မိုင်းခေါင်ကြီးရွာကက်ကလက်တင်းတော်ကယ်ဆယ်ရေးစခန်းမှာနေထိုင်တဲ့မရံပရန်ဆိုင်အင်ခွန်ကန်အောင်လက်ပြနော်ခွန်၃ဦးတို့ကိုပြီးခဲ့တဲ့မေလ25ရက်နေ့ညနေပိုင်းကနေဆန်းလုကန်ပြည်ပြမှာတပ်မတော်ကနေဖမ်းဆီးခဲ့ပြီးစပ်ပြခံရတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။
ရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့နယ်မန်မိုင်မုံကောမြွာအနီးမှာထိုးစစ်ဆင်လာတဲ့မြမတပ်တော်နဲ့ TNLA တအန်းပလောင်တပ်ဖွဲ့တို့စက်တင်ဘာလ9ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA ပြန်ကြားရေးအရာရှိဗိုလ်မှူးတအကျော်ကပြောပါတယ်။အထူးသဖြင့်စက်တင်ဘာလ10ရက်နေ့နောက်ပိုင်းမှာမြမတပ်တော်ကနေထိုးစစ်ဆင်မှုပုံမှုပြုတ်လုလာပြီး19ရက်နေ့အထိတော့တိုက်ပွဲ9ကြိမ်ထိတွေ့မှုဖြစ်ပွားခဲ့တယ်လို့သူကပြောပါတယ်။ Any Sakuni any manet by man, I'm coming near Padan Jaywa Osu, Mankang Jaywa, Dreamma, Damdo in a Tonse, Kanwea Labi, Yuatanga Ugo Pansi Kedalo, Yuato Yemune, John Pansiaro, Dwaya Tokayamado, Le Ugo Jale Lumia Baby May, Jantia Gura, Salad Pansi Tainting Tasset, Elo, Mankang Jaywa, Oto Yemuga, Biovare.
မိုးစမပြရွာသွုံးမှုကြောင့်ချင်းမြင့်နယ်မှာမြေပြင်မှုတွေဖြစ်ပွားပြီးလူနေအိမ်တွေပြောင်းရွှေ့ရသလိုကာလန်းတွေလည်းပြောင်းသွားမှုတွေဖြစ်ပွားခဲ့ပါတယ်။တည်တည်မြို့နဲ့ခိုင်ခမ်းမြို့မှာအန်တရရှိလူနေအိမ်ဆယ်လုံးခိုချခဲ့ရပြီးဖလန်းမြို့မှာ၃အိမ်၊ဟာကားမြို့မှာ၃အိမ်နဲ့ကံပလတ်မြို့မှာ၂အိမ်ပြောင်းရွှေ့ခဲ့ရတယ်လို့ချင်းမြင့်နယ်ဆိုရပြောခွင့်ရပုဂ္ဂိုလ်ဝန်ကြီ ကျွန်တော်တို့ရဲ့အသံမှာဒီကောင်းကိုက်တဲ့ဝိရဏမျိုးမျိုးပေါ့နော်လေးမျိုးလောက်ရှောင်းပါတယ်ဥပမာဆိုရင်တော့ရှမ်းမြောက်ပိုင်းနောင်ချုံမြို့နယ်ချင်းတောင်ကိုတက်မဲ့6ပိန်းသား
ရှမ်းပြည်မြောက်ပိုင်းနောင်ချုံမြို့နယ်ထဲမှာပိုင်ရှင်မဲ့တမလန်းတစ်ခုနှစ်ဆယ်တန်ကိုခြုံနယ်ရှင်းလင်းရေးအစိုးရဝန်ထမ်းတွေကနေတွေ့ရှိခဲ့ပါတယ်အတုံးပေါင်း900ကျော်ရှိတဲ့အဲ့ဒီတမလန်းတစ်တုံးတွေကိုနောင်ချုံမြို့နယ်နဲ့တမိုင်လောက်ကဝေးတဲ့ဆမ်ဆယ်အုပ်စုထဲကစိုက်ပျိုးရေးစီမံကိန်းတစ်ခုမြေလွတ်နေရာမှာစက်တန်ဘာလ၁၈ရက်နေ့ကတွေ့ရှိခဲ့ပေမဲ့ပိုင်ရှင ချုံမြို့နယ် SNLD ပါတီမြို့နယ်ဥက္ကဋ္ဌကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ဟာစက်တင်ဘာလလယ်မှာနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်အပါအဝင်တပ်မတော်အကြီးအကဲတို့ကိုတွားရောက်တွေ့ဆုံခဲ့ပါတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးဘလို့ထူးခြားမှုတွေရှိနေပါသလဲဆိုတာလမ်းဟွန်ကနေတင်ဆက်ထားပါတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ခဲ့တဲ့ဒီခရီးစဉ်နဲ့ပတ်သက်လို့ကျေနပ်အားရမှုတိတ်မရှိလာဘူးလို့ RCSS ခေါင်းဆောင်ပိုချုပ်ကြီးရစစ်ကရှမ်းဘာသာနဲ့ပြောပါတယ
်။ဘော်ဟိုင်မန်ဟန်ကြော်တယ်မန်ဟန်ကြော်တယ်ဘယ်ကဟောခေါ်ကြတော့ရဖို့ဒေါက်ဆန်းစုကြည
်မဟုတ်အားရကျေနပ်မှုရှိပါသလားလို့မေးလိုက်ရင်တော့အားရကျေနပ်မှုတော့မရှိခဲ့ပါဘူး။ဒါပေမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့အခက်အခဲကိုလည်းကျွန်တော်တို့နားလည်တယ်။အခုဒေါက်ဆန်းစုကြည်တို့ဒုရယပူချုပ်မှုကြီးစိုးဝင်းတို့လာပြီးတော့တွေ့ဆုံတာကလည်းအပြန်အလှန်နားလည်မှုတွေဆွေးနွေးဖို့ဖြစ်တယ်။ယုံကြည်မှုတည်ဆောက်ဖို့အတွက်ဖြစ်တယ်။အမြင်ကွဲလွဲနေတာတွေကိုနားလည်အောင်လာပြီးဆွေးနွေးရှင်းပြတာဖြစ်တယ်ဆိုတော့နိုင်ငံတော်တာဝန်ကပုဂ္ဂိုလ်အနေနဲ့သူအများကြီးကြိုးစားရအောင်မယ်။တိုင်းတာခေါင်းဆောင်တွေလည်းအများကြီးတွေ့ဆုံရအောင်မယ်ဆိုတာကိုသိခဲ့ရပါတယ်။
ဒီခရီးစဉ်ကတက်မတော်ဒုတိယကကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့လည်းတွေ့ခဲ့ပါသေးတယ်။တက်မတော်ဘက်ကအဖြစ်ချင်းဆုံးကတော့ DDR SSR လက်နက်ဖြုတ်သိမ်းရေးကိုအရင်လုတ်စေချင်တဲ့အပေါ်ဗိုလ်ချုပ်ကြီးရစစ်ကအခုလိုပြောပါရယ်
။လောင်ငမ်းရန်န်ခိုင်လိုက်နဲ့မတည်ဘူး။တက်မတော်ခေါ်ဆောင်မှာပိုဟက် DDR ကွာဝန်ခင်းရောက်ကွာ
ကျွန်တော်တို့ငင်းချမ်းကြီးကိုဖော်ဆောင်တဲ့နေရာမှာငင်းချမ်းကြီးလူလမ်းမှုကတယောက်နဲ့တယောက်မတူကြပါဘူး။တက်မတော်ဘက်အမြင်ကတော့လက်နက်ချပြီးမှ DDR SSR လုတ်ပြီးမှငင်းချမ်းကြီးကိုဖော်ဆောင်ခြင်းရတယ်ကျွန်တော်တို့ဘက်ကတော့သူတို့တို့တွေနဲ့လက်ဆွဲပြီးဆရာမြတ်သားမှုရှိအောင်စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပုံစံဖြစ်အောင်လုပ်ပြီးမှငြိမ်းချမ်းရေးလုပ်ပြီးမှပဲလက်နက်ဖြုတ်သိမ်းရေးကိစ္စဆွေးနွေးရမယ်လို့မြင်တယ်
တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဟာမြန်မာအစိုးရနဲ့ MCA အပြည့်အစုံချုပ်လက်မှတ်ရေးထိုးထားပေမဲ့လည်းမြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခတွေအစဉ်လွတ်လွတ်ဖြစ်ပွားနေခဲ့ပါတယ်။ဒီလိုစစ်ရေးပဋိပက္ခတွေဆက်လက်မဖြစ်ပွားဖို့ဒုတိယတပ်မတော်ကကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှုမှာနှစ်ဖက်ဆွေးနွေးခဲ့တယ်လို့ဗိုလ်မှူးကြီးဆိုင်မွန်းကအခုလိုပြောပါတယ်။
ဒီတင်မှမှုတွေ shopping မှုကတည်းကလမ်းကြောင်းတွေထားပြီးတော့ကျွန်တော်တို့အပြန်လာစီကိမှုတွေမဖြစ်နိုင်အောင်ဆိုပြီးတော့ကျွန်တော်တို့ဆွေးနွေးကြီးနိုင်တာရှိပါတယ
် RCSS SSA အနေနဲ့ပြည်내အဆင့်နဲ့ပြည်ထောင်စုအဆင့်အပြစ်ခတ်ရက်စဲရေးသဘောတူစာချုပ်မှာအစိုးရနဲ့အချက်30တချက်သဘောတူလက်မှတ်ရေးထိုးထားပေမဲ့တတိနေရာတတ်နေရာချထားရေးအပိုင်းမှာရှင်းရှင်းလင်းလင်းသဘောတူထားတာမျိုးမရှိသေးပါဘူး RCSS ရဲ့ခရီးစဉ်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအာဏာရလာတဲ့နောက်ပိုင်းနိုင်ငံတော်အတိုင်ပင်ခံကိုဒေါက်ဆန်းစုကြည်နဲ့ပထမဆုံးတွေ့ခဲ့တဲ့ခရီးစဉ်ဖြစ်ပါတယ်ရှင
်။ဆက်ပြီးတော့မွန်နိုင်ငံရေးပါတီနှစ်ခုဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီတို့ပေါင်းစည်းနိုင်ရေးအတွက်ပေါင်းစည်းရေးကိုလိုလားတဲ့နှစ်ဖက်ပါတီကပါတီဝင်တချို့တွေဦးဆောင်ပြီးရံမြအင်အားစုဆိုတဲ့အမည်နဲ့လှုပ်ရှားမှုတွေပြုလုပ်နေတာပါ။ဒီအင်အားစုအနေနဲ့ပေါင်းစည်းရေးကိုလှုပ်ဆောင်နိုင်မလားပါတီအစ်စ်ထက်မှဖြစ်ပေါ်လာမလားဆိုတဲ့အခြေအနေတွေဟာမေးခွန်းထုတ်စရာဖြစ်လို့နေပါတယ်။ဒ
ီအခြေအနေကိုမြင်းစနိုင်ကနေစူးစီးတင်ဆက်ထားပါတယ်
ရမညာအင်အားစုရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးအင်အားစုမှာပါဝင်နေတဲ့ဒေါက်တာမင်းစိုးလင်းကအခုလိုပြောပါတယ်
။မွန်နေညညို့ဖို့မွန်နေတပတ်ကြီးဖြစ်ဖို့မွန်နေအင်အားရှိဖို့အားတော်ဘယ်ဟာပြည်သူကိုဆင်းပြီးတော့ချပြပြီးတော့ဖြစ်နေတဲ့အလားအလာတွေကိုသူတို့ကအကြံဉာဏ်တွေရတဲ့မြန်ရယူနေရင်ဖြစ်တယ်။အားတော်လည်းအချိန်ကတည်းကရှိပါတယ်။အချိန်ကဒီနှစ်ဒီဇင်ဘာလကုန်ပြီဖြစ်ပါတယ်။ဒီဇင်ဘာလကုန်ဝိုင်းရင်ပြည်သူစီကရလာတဲ့အကြံကောင်းဉာဏ်ကောင်းတွေကိုမူတည်ပြီးတော့စီအပွဲကြီးတစ်ခုကို conference တစ်ခုလောက်လုပ်ဖို့ရွေးထားပါတယ်။ရှေ့ဘလို့ဆက်သွားရမလဲဆိုတော့အင်အားစုကြီးတစ်ခုကနေချမှတ်ပြီးတော့ရှင်းလင်းစုံချသွားမှာဖြစ်ပါတယ
်။ရမညာအင်အားစုဟာနောက်ထပ်မွန်ပါတီအစ်စ်တစ်ခုထပ်တည်ထောင်ဖို့မဟုတ်ဘူးဆိုတာကိုလည်းအင်အားစုဝင်ဖြစ်တဲ့ဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ်
။ကျွန်တော်ပါတီအစ်စ်ထောင်ဖို့ကျွန်တော်စိတ်မကူဘူး။ဒါပေမဲ့ကျွန်တော်တို့သွားချင်တယ်ပါတီအစ်စ်ထောင်ရေးသွားရမှာ။ကျွန်တော်တို့မွန်တမျိုးသားလုံးကိုကိုစားပြုနိုင်တဲ့မွန်ပါတီတစ်ခုတည်းဖြစ်ရေးပဲကျွန်တော်သွားတာ။
ရမညာအင်အားစုပေါ်လာတာဟာမွန်လူထုတွေအကြာကွဲလဲတဲ့အမြင်တွေရှိနေပါတယ်။မွန်တွေမှာပါတီ၃ပါတီရှိခဲ့လို့မွန်တွေမဲတွေရှုံးနေတဲ့ကြားမှာနောက်ထပ်ပါတီအသစ်တစ်ခုထပ်ပေါ်လာမှာကိုစိုးရိမ်နေကြပါတယ်။ရမညာအင်အားစုပေါ်လာတဲ့နေဌာနပတ်သက်ပြီးမွန်နိုင်ငံရေးကိုအနိကလက်လာစောင့်ကြည့်နေတဲ့မင်းမင်းွယ်ကအခုလိုပြောပါဗျ။
ကျွန်တော်တို့အနေနဲ့ကတော့ဒီအင်အားစုပေါ်လာတာကမွန်တက်ကပေါင်းတဲ့နေဌာနပီအားစုကလည်းနိုင်ငံရေးရပြန်လဲပြီးတော့ရှင်းပါလာအောင်သာရွက်တဲ့အရာစုလိုပဲတော့မြင်တာပေါ့။အရာစုတွေအားလုံးပူးပေါင်းပါဝင်ဖို့မရှိဘဲနဲ့ခုပါထားကိုပါတီအစ်စ်ထောင်လိုက်မှဆိုရင်တော့မကောင်းဘူးပေါ့။ညီလာကလှုပ်ပြီးတော့မှညီလာကနဲ့ဆုံးဖြတ်ချက်အတိုင်းသွားမှဆိုရင်တော့ဒါမော်ဒယ်ဆက်ပို့လို့အကျိုးများလိမ့်မယ်လို့တော့ယူဆတာပေါ့နော်။
လက်ရှိမှာတော့မွန်ဒီတာလောက်ဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီနှစ်ပါတီကနေထုတ်ပယ်ခံရတဲ့သူတွေအနာပယ်ခံရတဲ့သူတွေတတိပုဂ္ဂလကိုယ်စားလှယ်တွေပါတဲ့ရမညာအင်အားစုဟာမွန်တမျိုးသားလုံးကိုကူစားပြုတဲ့ပါတီတစ်ခုပေါ်ထွက်လာဖို့အတွက်မွန်လူထုတွေရဲ့သဘောထားဆန္ဒကောက်ယူလျက်ရှိနေပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
သမိုင်းပညာရှင်ဒေါက်တာအေးချမ်းဦးဆောင်တဲ့အနောက်ဖက်နယ်စပ်ဒေသရခိုင်မြို့သားနယ်မြေပြန်လည်တည်ဆောက်ရေးကော်မတီရာရင်နဲ့လူမှုအဖွဲ့အစည်းတွေကနေစစ်တွေမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မန်စီမြို့နယ်မင်းခေါင်ဒုက္ခတဲစခန်းရွာသား၃ဦးအသက်ခံရမှုနဲ့ပတ်သက်ပြီးစွဲချက်တင်ခံထားရတဲ့တပ်မတော်အရာရှိစစ်တီ၆ဦးကနေပြစ်မှုကျူးလွန်ကြောင်းဝန်ခံခဲ့ပါတယ်။
ကလန်းရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါရှင်။အခုကြာသပတေးနေ့ညပိုင်းထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေကပြောပြပေးပါအောင်မရှင်။
အင်အားဖြင့်ဟာရီကိန်းမုန်တိုင်းမာရီယာဝင်တိုက်သွားခဲ့တဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာဒီကနေ့ကြာသပတေးနေ့မှာလည်းမိုးရေအပြင်းထန်ဆက်ပြီးရွာနေပါဗျ။ကျွန်းတစ်ခုလုံးလျှက်စင်ပြီးပြတ်တောက်နေပြီးတော့နေရာတော်များမှာရေကြီးနေသလိုလူတဦးထက်မနည်းသေဆုံးခဲ့ပါဗျ။ဒီကနေ့မှာတော့မုန်တိုင်းဟာဒိုမီနီကန်ရီပပ်ဘလစ်ကျွန်းနိုင်ငံကိုဝင်ရောက်တိုက်ခတ်နေပါဗျ။မြန်မာဆိုရအနေနဲ့ရခိုင်ပြည်နယ်အတွင်းပြည်ပကဝေအဆုံးသက်ရေးအမြန်ဆုံးကင်တွေဆောင်ရွက်ဖို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာပေါ်ထွန်းနေတုန်းကတိုက်တွန်းပြောဆိုသွားပါတယ်။အကြံဖတ်မှုတွေဆုံးသက်ဖို့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့ကနေအာဏာကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့မြန်မာဆိုရအာဏာပိုင်တွေကိုတောင်းဆိုပါတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကပြောသွားပါတယ်။အမေရိကန်တူသမရမိုက်ဖန်စ်ကလည်းဒီရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာနိုင်ငံတကာရဲ့ငြိမ်းချမ်းရေးကိုချိန်ဆက်ရရောက်နေတယ်လို့ဆိုပြီးဒီအချက်တဲကိုဆုံးသက်ဖို့ကုလသမဂ္ဂအနေနဲ့ပြင်းပြင်းထန်ထန်အရေးယူဆောင်ရွက်သင့်တဲ့အကြောင်းမနေ့ကလုံခြုံရေးကောင်စီစည်းဝေးမှာတိုက်တွန်းပြောသွားပါတယ်။လူသားချင်းစာနာမှုထောက်ပံ့ရေးပစ္စည်းတွေပို့နေတဲ့အချိန်ဒီစစ်တွေမြို့မှာရာနဲ့ချီတဲ့လူအုပ်ကြီးကအတင်းဝင်ရောက်ဟန်တာခဲ့တာကြောင့်ရဲတွေကတနက်ပြစ်ဖောက်လူစုခွဲခဲ့ပြီးတော့တန်လျာရှိသူ10ဦးကိုဖမ်းဆီးလိုက်ပါတယ်။မြမအစိုးရသတင်းထုတ်ပြန်ရေးကော်မတီရဲ့ကြေညာချက်ထဲမှာတော့အင်အား300လောက်ရှိတဲ့လူအုပ်ကြီးက ICRC PP ဆိုင်ရာချက်ချင်းဒီအဖွဲ့ရဲ့ဒီမောင်တော်ဒေတာကဒုက္ခသည်တွေစီကိုပို့မဲ့ထောက်ပံ့ရေးပစ္စည်းတွေကိုပြန်ချပြီးဆက်လီမထွက်ဖို့အတွက်တားမြစ်ခဲ့ပြီးတော့ဒီလုံခြုံရေးအဖွဲ့တွေကိုလည်းပြန်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်ရှင်
။ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ခင်ဖြူထွေးကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှူးကကိုရန်နိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ဘွိုက်တက်ဆောင်ရဖြစ်ပါတယ်ရှင်။
အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bami.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32.40-49တို့ကနေတိုက်ရိုက်ဖန်ယူနှာစင်နိုင်ကြပါလိမ့်ရှင်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.